to the Voice of America in Burmese.
Mingla mne khima shin VOA Myanmar Bai season ye 2020 bi ni April 6 ya ni tanin la ni mne khin 6 nai ga ni 9 nai thi season dui sa tin ma bi. Akhu yin song no thait tan yaw thadin de ku chin nya pe ba me. Chima thank you thai ba shin. ကမ္ဘာတစ်လုံးမှာကိုဗစ် -19 ကူးစက်ခံရသူတသန်း2သိန်းထဲမှာအကြမ်းဖျင်း25ရာခိုင်နှုန်းကအမေရိကန်ပြည်ထောင်စုမှာဖြစ်တယ်လို့ John Hopkins တက္ကသိုလ်ရဲ့တနင်္ဂနွေနေ့မနက်ခင်းစင်းတွေကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအတွက်အဆိုးရွားဆုံးဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်နေတဲ့နယူးယောက်ပြည်နယ်မှာလူပေါင်း 4,000 ကျော်သေဆုံးခဲ့ရပြီးပါပြီ။နယူးယောက်မှာတနင်္ဂနွေနေ့ကတော့အသက်ရှူဆက်အထောက်အကူလိုတဲ့လူနာအရေအတွက်ရော့ခဲ့သလိုဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာသစ်အရေအတွက်လည်းရော့ခဲ့တာအပါအဝင်တိုးတက်မှုအနည်းငယ်တွေ့ခဲ့ပါတယ်။နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့ဒီအခြေအနေအပေါ်သတိထားပြီးပြောဆိုခဲ့ပါတယ်
။ The number of deaths over the past few days has been dropping for the first time.What is the significance of that? It's too early to tell.
Now yet တွေမှာအရေးအတွက်ပိုများလာမလားနည်းသွားမလားဆိုတာမသိနိုင်ဘူးလို့ပြောသွားတာပါ။ဒီကဘာလုံးအတိုင်းအတာအရဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကတသန်း2သိန်းကျော်အထိရောက်ရှိလာပြီးလူပေါင်း65,000ကျော်အသက်ဆုံးရှုံးခဲ့ရပြီးပါပြီ။ဗိုင်းရပ်စ်ကူးစက်ခံရသူပေါင်း3သိန်း3,000ကျော်နဲ့ကဘာမှာကိုဗစ် -19 ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံကတော့နိုင်ငံတော်အသွားအလာကန့်သတ်မှုကိုဧပြီလ26ရက်နေ့အထိ15ရက်ထပ်တိုးလိုက်ပါတယ်။ကိုဗစ် -19 ကူးစက်မှုကြောင့်ကမ္ဘာမှာသေဆုံးမှုအများဆုံးဖြစ်တဲ့အီတလီမှာတော့ကျန်းမာရေးဝန်ထမ်း11,000ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ဗြိတိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်ရေးအတွက်လာမယ့်သတင်းပတ်တွေအတွင်းအကျဉ်းသားထောက်နဲ့ချီပြန့်လွတ်မယ်လို့တရားရေးဝန်ကြီးကကြေညာပါတယ်။ဗြိတိန်မှာဗိုင်းရပ်စ်ကြောင့်သေဆုံးသူ 4,300 ကျော်ရှိပါတယ်။ကူးစက်သူပေါင်း 9,000 နဲ့လူပေါင်း 8,500 ကျော်သေဆုံးခဲ့ရပြီးဖြစ်တဲ့ပြင်သစ်နိုင်ငံမှာတော့မြို့တော်ပါရီနဲ့အနီးတစ်ဝိုက်မှာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတာကိုထိန်းချုပ်ဖို့လူနာတွေကိုနိုင်ငံတော်ကဆေးရုံနေထမ်းလွှဲပြောင်းတဲ့လုပ်ငန်းစဉ်ကိုစစ်တပ်ကစတင်ဆောင်ရွက်နေပါပြီ။အီဂျစ်နိုင်ငံရဲ့အဓိကကင်ဆာဆေးရုံကြီးကကျန်းမာရေးဝန်ထမ်း18ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းတွေ့ရှိခဲ့ရပြီးအခုသီးခြားခွဲထားရကြောင်း AP သတင်းကဖော်ပြပါတယ်။တရုတ်နိုင်ငံမှာတော့တနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်30တွေ့ခဲ့ပြီး25ဦးကပြည်ပကလာသူတွေဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလာမယ့်သတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာထိတ်လန့်တုန်လှုပ်ဖွယ်ကောင်းတဲ့အခြေအနေမျိုးနဲ့ကြုံရနိုင်တယ်လို့အမေရိကန်ကျန်းမာရေးဆိုင်ရာထိတ်တန့်တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာသတိပေးပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ3,200ကျော်ရှိပြီးသေဆုံးသူ9,000ကျော်ရှိနေပါပြီ။ဒါပေမဲ့လည်းကိုဗစ် -19 ကပ်ဘေးကြောင့်သေဆုံးမှုက3,000ကနေ2,400ထိရောက်နိုင်တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားတာပါ။အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ပြီလို့သူ့အနေနဲ့ပြောမှာမဟုတ်ကြောင်းထိန်းချုပ်နိုင်ဖို့ကြိုးစားနေကြကြောင်းဓာတ်မတည့်မှုနဲ့ကူးစက်မြန်ရောဂါများဆိုင်ရာအမေရိကန်အမျိုးသားကျန်းမာရေးအင်စတီကျူကဒါရိုက်တာဒေါက်တာအန်တိုနီဖော့စီကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကိုရိုနာဗိုင်းရပ်စ်ချင်းချောင်းမှုကိုတုံ့ပြန်ကင်တွယ်ဖို့နှိကွင်းနေတယ်အခုချိန်ထိလဲဒီကပ်ရောဂါဘေးကိုကင်တွယ်ဖြေရှင်းဖို့ဆန္ဒမရှိဘူးလို့အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အလားအလာရှိနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်တန်ကတနင်္ဂနွေနေ့မှာဆွတ်ဆွဲလိုက်ပါတယ်ဒီအခြေအနေကအရေးပေါ်အခြေအနေဖြစ်ပြီးကင်တွယ်ဆောင်ရွက်မှုကလုံလောက်တယ်လို့မထင်ဘူးလို့ဒုတိယသမ္မတဟောက်ဘိုင်ဒန်က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံအတွက်အမေရိကန်ရဲ့နိုင်ငံတကာအကူအညီဟာဆိုရင်အာဖဂန်ရဲ့နိုင်ငံရေးပဋိပက္ခပြေးလည်ရေးနဲ့ဆက်စပ်နေပါတယ်။စစ်တမ်းတင်အာဖဂန်မှာနိုင်ငံရေးအရာရှင်မတိုးနောက်မဆုတ်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့တာလီဘန်တပုံးနဲ့ငြိမ်းချမ်းရေးတိဆောက်ဖို့အစပြုသဘောတူညီချက်ကလည်းလမ်းလွဲသွားနိုင်တဲ့ချင်းချောက်မှုရှိနေပါတယ်။ဖေဖော်ဝါရီလ29ရက်နေ့ကလက်မှတ်ထိုးတဲ့ အမေရိကန်တာလီဘန်သဘောတူညီချက်ကိုအမေရိကန်တို့ချိုးဖောက်တယ်လို့တာလီဘန်ကဆွဆွဲထားပြီးအမေရိကန်စစ်တပ်ပြောခွင့်ရကတော့ညှင်းဆူထားပါတယ်အာဖဂန်နိုင်ငံရဲ့ဘိုင်းမှာလည်းသမရအာရှရက်ဂဟာနီနဲ့သူ့ရဲ့ပြိုင်ဘက်အဗ်ဒူလာတို့စက်တင်ဘာလ28ရက်ရွေးကောက်ပွဲအငင်းပွားမှုမဖြစ်ရှင်းနိုင်ဖြစ်နေကြပါတယ်။သမရဂဟာနီနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပေမဲ့ပြိုင်ဘက်အဗ်ဒူလာကတော့မတမာမှုဆိုပြီးလက်မခံပါဘူး။ဒါအပြင်ပြီးခဲ့တဲ့လအစောပိုင်းမှာပဲသမရဂျန်သက်စာချိန်ဆပွဲတွေကိုအတီးတီးကျင်းပကြပါတယ်။မလ23ရက်နေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအာဖဂန်မြို့တော်ကာဘူးကိုသွားပြီးနိုင်ငံရေးစင်ပြိုင်နှစ်ဦးကြားဂျားဝင်ညှိနှိုင်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လဲဒီနှစ်အတွင်းအမေရိကန်ဘက်ကအာဖဂန်ကိုပေးမဲ့အထောက်အပံ့တွေကဒေါ်လာသန်း1000လျှော့မယ်လို့ဝန်ကြီးပွန်ပေယိုကချက်ချင်းပဲကြေညာခဲ့ပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာတင်းနာနေမနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မကြာခင်ကြာရောက်မဲ့မြမရွေးရတဲ့ကြံပွဲတွေကိုလူစုလူဝေးနဲ့ကျင်းပတာတွေမလုပ်ဖို့တောင်ဝန်ရှိသူတွေကသတိပေးထားပါတယ်။ရန်ကုန်မြို့မှာဗနေယာမာမမန္တပ်ဆောက်တာရေပက်တာတွေမလုပ်ကြဖို့တောင်ဝန်ရှိသူတွေကရက်ွက်တွေအတွင်းလိုက်လံကြေညာနေပါတယ်။အလားတူမန္တလေးတိုင်းအတွင်းမှာလည်းကိုဗစ် -19 ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ကြံကာလစီးပွားရေးလုပ်ငန်းတွေနဲ့အသွားအလာအဝင်ထွက်တွေကန့်သတ်တားမြစ်ချက်ကိုမန္တလေးတိုင်းအစိုးရကပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့ဗဟိုနဲ့တိုင်းနယ်ပြည်နယ်တွေကအစိုးရဌာနအသီးသီးမှအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေကိုလည်းအရင်နှစ်တွေကလိုဒဇန်ကာလအတွင်းနေရပြန်တာခရီးသွားလာတာတွေမလုပ်ကြဖို့တားမြစ်ထားကြောင်းသမရယုံက EP 4ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော်တွင်ဗကုမြို့မှာတန်တရာလူနာတူတနင်္ဂနွေနေ့ကတေဆုံသွားတာကြောင့်မြို့ဝင်အထွတ်မှာကျန်းမာရေးစစ်ဆေးတာတွေကိုအရင်ကတည်းကပိုပြီးတင်းကျပ်ထားကြောင်းပဲခူးတိုင်းဒေသကြီးလွှတ်တော်မှဦးညွန့်ရွှေက VOA ကိုပြောပါရစေ။ AB9 ရဲ့နေ့က COVID-19 နောက်ဆုံးဓာတ်ခွဲစမ်းသပ်မှုစောင့်ကြည့်လူနာနဲ့ဆေးရုံအတွင်းအသွားအလာကန့်သတ်စောင့်ကြည့်လူနာ55ဦးရဲ့စမ်းသပ်အဖြေတွေထွက်လာတာမှာနောက်ထပ်ကူးစက်ခံရသူမရှိကြောင်းဖော်ပြထားပါရစေ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေရမှာအရှိတောင်အာရှနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်တာတည်ဆုံးတာတွေတိုးလာနေပါရစေ။ဖိလစ်ပိုင်နိုင်ငံမှာတနင်္ဂနွေနေ့ကရောဂါကူးစက်ခံရသူနောက်ထပ် 152 ဦးရှိပြီး 10 ဦးသေဆုံးခဲ့ပါတယ်။အခုဆိုရင်ဖိလစ်ပိုင်နိုင်ငံမှာရောဂါကူးစက်ခံရသူပေါင်း 3,200 ကျော်ရှိသွားပြီဖြစ်ပြီးသေဆုံးသူစုစုပေါင်း 152 ဦးရှိတယ်လို့အစိုးရကပြောပါတယ်။မြန်မာအိန္ဒိယချင်းထိုင်းနိုင်ငံမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 102 ဦးရှိပြီး 3 ယောက်သေဆုံးခဲ့ရတယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလကစလို့အခုချိန်ထိထိုင်းနိုင်ငံမှာသေဆုံးသူ23ယောက်ရှိပြီးဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 2,100 ကျော်တိရှိလာပါတယ်။အလားတူမလေးရှားနိုင်ငံမှာလည်းတနင်္ဂနွေနေ့ကရောဂါကူးစက်ခံရသူ169ယောက်တွေ့ရှိခဲ့ပြီးနောက်ထပ်4ယောက်သေဆုံးခဲ့တယ်လို့ပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်ခံရသူ130ကျော်ရှိလာပြီးဒါဟာတရက်အတွင်းကူးစက်မှုအများဆုံးဖြစ်ကြောင်းတိုကျိုမြို့တာဝန်ရှိသူတွေကိုကိုးကားပြီးဂျပန်အစိုးရပိုင်း NHK သတင်းဌာနကဖော်ပြပါတယ်။အခုဆိုရင်တိုကျိုမြို့တော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000ကျော်သွားပါပြီ။လူဦးရေ73သန်းလောက်ရှိတဲ့တိုကျိုမြို့မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းရောဂါကူးစက်မှုအနည်းငယ်သာရှိခဲ့ရာကကူးစက်မှုခုလိုခုန်တက်သွားတဲ့အတွက်ပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့တိုကျိုမြို့အာဏာပိုင်တွေကပြင်းပြင်းထန်ထန်တိုက်တွန်းနေပါတယ်။လူတွေအတွက်အသက်အန္တရာယ်ရှိနေတာကြောင့်မြို့ကန်တွေအနေနဲ့မလိုအပ်ရင်အပြင်မထွက်ကြဖို့တိုကျိုမြို့အုပ်ချုပ်ရေးမှူးယူရီကိုခိုအီခဲကထပ်မံတိုက်တွန်းပါတယ်။ဂျပန်နိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3600ကျော်ရှိပြီးသေဆုံးသူအခုချိန်ထိ92ဦးရှိတဲ့အထက်မှာအပျော်စီးသင်းမောပေါ်သေဆုံးခဲ့သူ12ဦးလည်းပါဝင်ပါတယ်။တိုကျိုမြို့မှာအခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာတာကြောင့်ဘူအစိုးရအနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာဖို့တောင်းဆိုတာတွေတိုးလာနေပါတယ်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ထောင်နှံ၄နှစ်ခွဲကြာခံရတဲ့တရုတ်နိုင်ငံကထင်ရှားတဲ့လူအခွင့်အရေးရှိနေဝမ်ခွန်ဂျန်ကိုတရုတ်အာဏာပိုင်တွေကတနင်္ဂနွေနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လက်တလောရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့် အာဏာပိုင်တွေကမိသားစုနဲ့သူ့ကိုတွေ့ခွင့်မပေးဘဲတရုတ်နိုင်ငံအရှေ့ပိုင်းရှန်တုံးပြည်နယ်ကသူ့ဇာတိဖြစ်တဲ့ဂျီနန်းမြို့မှာ14ရက်ကြာတည်တံ့ခွင့်နေဖို့ခေါ်သွားတယ်လို့ဇနီးဖြစ်သူဝမ်ဆူးကပြောပါတယ်လက်ရှိဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သူ့အနေနဲ့အခုချိန်ထိတည်တံ့ခွဲပြီးနေရမှာဖြစ်တဲ့အတွက်ဗေကျင်းမှာတွေ့နိုင်မှာမဟုတ်ကြောင်းဝမ်ကသူ့ဇနီးကိုစနေနေ့ကထောင်ထဲကနေဖုန်းဆက်ပြီးပြောခဲ့ပေမဲ့အချိန်တစ်ခုစောက်ပြီးရင်တော့ပြန်တွေ့ရမှာဖြစ်ကြောင်းပြောတော့ကိုသူ့ဇနီးက Twitter မှာရေးပါတယ်တရုတ်နိုင်ငံမှာမတရားအသိမ်းဖြစ်ကျင်းညာထားတဲ့ Falun Gong အဖွဲ့ဝင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအတွက်ရှေ့နေလိုက်ပေးနေတဲ့ဝမ်ကိုအာဏာပိုင်တွေကနေအိမ်ကျဲကျုံနဲ့အချိန်အကြာကြီးဆက်ပြီးထိန်းချုပ်ထားမှာကိုသူ့ဇနီးနဲ့လူအခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြပြီးအာဏာပိုင်တွေရဲ့အခုလှုပ်ရက်ပေါ်အလွန်ဒေါသထွက်နေကြပါတယ်ခင်ဗျာတနင်္လာနေ့မနက်ခင်းသတင်းတွေကိုမတ်တင်ဂီတိုင်းနဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းထွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ရက်စတာတစ်ပတ်အတွင်းကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတသန်းကျော်ရှိလာခဲ့ပြီးလမ်းမဲ့လတွေအတွင်းမှာသန်းပေါင်းဘလောက်ဆိုတာအတိအကျမသိရပေမဲ့ဆက်လက်ကူးစက်နိုင်တဲ့အခြေအနေတွေရှိနေပါတယ်။သိပ္ပံပညာရှင်တွေကတော့ဒီရောဂါကာကွယ်ရေးအတွက်ဆေးတွေ့ရှိနိုင်ရေးအပြင်းထန်ကြိုးပမ်းနေကြပါတယ်။ဒီသတင်းထောက်ကယ်ရော်ပီယာဆင်ရဲ့သတင်းထောက်ကိုကျွန်တော်ကြိုဆန္ဒပြောပြလိုပါတယ်။ COVID-19 နဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေမသိနိုင်သေးတဲ့အချက်အလက်တွေအများကြီးရှိနေကြပါ။ဒီရောဂါဘယ်လိုပြန့်နှံ့ကူးစက်တဲ့ဆိုတာကိုလည်းအတိအကျအခိုင်အမာသိရှိကြသေးတာမဟုတ်ပါဘူး။ဒီလိုအချိန်မျိုးမှာဒီရောဂါကာကွယ်ဖို့ကုထုံးဆိုတာကလည်းအခိုင်အမာမသိရှိရသေးတော့တကူရေးတန်ရှင်းမှုကိုခွင့်ဆိုင်ဖို့လူချင်းချင်းတယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့ဆိုတာတွေကပဲစီစီတာဗီဒါကကွယ်ရေးနီလန်းတွေဖြစ်ပါတယ်အမေရိကန်ပြည်သူဗဲလာစီကောလစ်ကဒေါက်တာပီတာဟော့တက်စ်ဟာကိုရိုနာဗိုင်းရပ်စ်ကကွယ်ရေးဆေးတွစ်စီဖို့ဟိုးစားရောဂါပြန့်နှံ့ဖြစ်ပွားခြင်း2003ခုနှစ်မှာစတင်လုပ်ဆောင်ခဲ့သူပါဒါပေမဲ့အဲ့ဒီနောက်ပိုင်းမှာသူ့ရဲ့သုရေသနအတွက်ရံမှုတွေကုန်ခန့်သွားခဲ့ပါတယ်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ပိုးတွေဟာပိုမိုဖြစ်ထွန်းပြီးပြန့်နှံ့ကူးစက်လာနိုင်ပွဲရှိတယ်တချို့ဟာ COVID-19 လောက်မပြင်းထန်ပဲခက်ပြောပြောဖြစ်နိုင်ပေမဲ့တချို့ကတော့ဒီထက်ပိုပြင်းထန်ပြီးတော့စီစဉ်နိုင်ပွဲရှိတယ်လို့လည်းသူကဆိုပါတယ
်။ Pandemics for coronaviruses have become a new normal. What we saw with SARS in 2003, we saw with MERS in 2000.
Coronavirus ကရောဟာပုံမှန်ဖြစ်စဉ်အစ်စ်တစ်ခု a new normal ဖြစ်ပါတယ်။2003ခုနှစ်တုန်းက SARS ရောဂါဖြစ်တာကြုံခဲ့ရတယ်။အဲဒီနောက်2012ကျတော့ MERS ရောဂါနဲ့ကြုံရပြန်တယ်အခုတခါဒီကိုရိုနာဗိုင်းရပ်စ်နဲ့ကြုံလာရပါတယ်။ဆိုတော့ဆယ်စုနှစ်တစ်ခုတိုင်းတစ်ခုတိုင်းမှာအဓိကကိုရိုနာဗိုင်းရပ်စ်အစ်စ်တစ်မျိုးစီကြုံလာရပါရှိနေတယ်လို့ဒေါက်တာဟော့တက်စ်ကပြောသွားတာဖြစ်ပါတယ်။ဒါရီကိုကြည့်ရင်ကုသဆေးတစ်ခုဖော်ထုတ်ရမယ်ဆိုတဲ့အချက်ဟာလိုအပ်တာထက်တောင်ပိုနေတဲ့ကိစ္စဖြစ်ပါတယ်။အခုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောက်ကြသွားပြီးပုံမှန်အခြေအနေပြန်ရောက်လာပြီးတိုင်အောင်ဆက်လက်လုပ်ဆောင်ရမယ့်ကိစ္စလည်းဖြစ်ပါတယ
်။ We're developing a vaccine.For global health purposes, you know, we're very concerned what happens.
General Ha, the government of China is trying to achieve a vaccine for the virus. The virus is now being tested in Mumbai, Kolkata, Delhi, and various cities in India. The virus is now being tested in Mumbai, Kolkata, Delhi, and various cities in India. The virus is now being tested in Mumbai, Kolkata, Delhi, and various cities အိန္ဒိယနိုင်ငံလိုဒေသတွေအတွက်ဒီကကွယ်ဆေးဟာသိက္ခာအရေးကြီးနေပါတယ်။ဒါဟာကျွန်တော်တို့အဖို့လောလောဆယ်မှာအဓိကဦးစားပေးကိစ္စပဲဖြစ်ပါတယ်လို့ဒေါက်တာဟော့တက်စ်ကပြောသွားတာဖြစ်ပါတယ်။ဒေါက်တာဟော့တက်စ်ဟာဒီရောဂါဖြစ်ပွားသူတွေကိုကုသရေးကျန်းမာရေးဝန်ထမ်းတွေကအကာအကွယ်ပေးနိုင်ရေးအတွက်ကိုရိုနာဗိုင်းရပ်စ်ကကွယ်ရေးဆေးဆပ်ဝေးတွစီဖို့ကြိုးပမ်းနေတဲ့သိပ္ပံပညာရှင်တွေကတူဖြစ်ပါတယ်။ကမ္ဘာနေရာတိုင်းမှာသန့်ရှင်းတဲ့အရေးရရှိနိုင်တာမဟုတ်ဘူး။COVID-19 ဟာတကြော့ပြန်လာနိုင်တဲ့အခြေအနေရှိနေတယ်။လမ်းမနှစ်တွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးအစ်စ်တွေပေါက်ဖော်လာနိုင်တယ်လို့ယူဆထားသူတဦးလည်းဖြစ်ပါတယ်ခင်ဗျာ
။မြန်မာဘက်ကနေ COVID-19 ကူးစက်လာမဲ့အရေးစိုးရိမ်ခြင်းနဲ့တရုတ်ဘက်ကမူဆယ်နေဆက်ဂိတ်အဝင်အထွက်တွေကိုပိုပြီးတင်းကျပ်လိုက်တာကြောင့်တနင်္ဂနွေနေ့ကရုံရင်းစံကတ်ဖြစ်ခဲ့ပါတယ်။မြန်မာပဲချမ်းမူဆယ်နဲ့တရုတ်ပြည်ကျဲကောင်ကိုကူးတဲ့နေဆက်ဂိတ်၃ခုမှာလူတွေကူးတဲ့ဂိတ်နှစ်ခုကိုပိတ်ထားပြီးဖြစ်ပါတယ်။ ကုန်ကားကြီးတွေအဝင်ထွက်လုပ်တဲ့မန်ဝိန်းဂိတ်မှာတနင်္ဂနွေနေ့ကမြန်မာဘက်ကကားတွေအဝင်မခန့်တဲ့အခြေအနေဖြစ်ခဲ့ပြီးတဲ့နောက်မြန်မာဘက်မှာမကြေမနက်ဖြစ်ခဲ့တာလို့ကျေကောင်းမှနေတဲ့ဥသက်က VOA ကိုပြောပါတယ
်။မနေ့ကနည်းနည်းရုံရင်းဆိုင်ကဖြစ်တယ်ဖြစ်တယ်ဆိုတာဟိုကြီးတယ်တော့မဟုတ်ဘူးကြ။ဟိုအရင်နေ့ကသူတို့ကဗမာကားတွေလူစဲတဲ့ကနေမှကျွန်တော်တို့ဒီကျေကောင်းတဲ့ကိုဝင်မယ်ဆိုရင်ဟိုကားသမားကိုအဝင်မခံအောင်ပြသူတို့ကျေကောင်းတဲ့ကိုအဝင်ထွက်14ရက်ပေါ်လောက်ထားတဲ့သူကမောင်းပေးတယ်ဆိုရင်ဝင်လို့ရတယ်။အဲ့လိုအခြေအနေမျိုးနဲ့မနေ့ကအဲ့လိုသွားနေတာဒီနေ့နဲ့ကင်းကြအဲ့လိုမဟုတ်တော့ဘူးသူတို့တတ်မှတ်ထားတဲ့လူတွေပဲအဝင်ထွက်လူစင်နဲ့ကျေကောင်းတဲ့ကိုဝင်ထွက်လုပ်ပေးတယ်ဆိုပြီးတော့ဖြစ်တယ်ဖြစ်တယ်ဖြစ်ပြီးတော့နောက်တစ်ခါဘလို့ဆက်ချက်လဲဆိုတော့အဲ့တိုင်းလဲသူကညှိနှိုင်းသေးပေါ့အဲ့တော့ဝင်မဲ့ကားတွေကလူစင်တဲ့ကနေကျေကောင်းတဲ့ကိုဝင်မဲ့ကားတွေကဝင်လို့မရတဲ့အချိန်မှာနည်းနည်းပြဿနာဖြစ်တယ်ပြဿနာဖြစ်တော့ဘလို့ဖြစ်ကြလဲဆိုတော့ကျေကောင်းတဲ့ကနေမှဗမာပြည်မူစင်တဲ့ကိုဖျက်မဲ့ကားတွေရှိတယ်ဗျာကျွန်တော်ဗမာကားတွေရောတိူကားတွေရောအဲ့တိူကားတွေကပြစ်တင်တော့အဲ့ဗမာပြည်တက်ကိုဗမာပြည်တက်ကိုသူကထွက်မယ်ဆိုတဲ့အချိန်မှာတိူကားတစ်စီးကရှေ့သွားဖြစ်တယ်ပြစ်နေတော့အဲ့တိူကားထွက်သွားတဲ့အချိန်မှာဒီဘက်ကဗမာတွေကလည်းပမာရရလေဒီတိယုတ်ကျေကောင်နဲ့ဝင်လို့များလို့ဒေါသထွက်နေကြတာပေါ့အဲ့ဒီမှာအဲ့တိယုတ်ကားကကျေကောင်နဲ့ကနေပမာကြည့်တဲ့ဝင်တဲ့အချိန်မှာမဝင်ရဘူးဆိုပြီးတော့အဲ့မှာလူတွေရှုံ့ရှုံ့ထူထူဖြစ်ကုန်တာ
ဆိုတော့ပြီးမဝင်ဘူးဆိုတာကလူတွေကလှုပ်တာလားအာဏာပိုင်တွေကလှုပ်တာလားရှင
်မနေ့ကကျွန်တော်မြင်ရတဲ့အနေထားကတော့ကျွန်တော်ပြည်သူတွေကလှုပ်တာပေါ့ဘာပြည်သူတွေကလှုပ်တာအဲ့လိုလှုပ်တဲ့အချိန်မှာရဲကရောက်လာတယ်ဖြန့်ချီတယ်သူတို့ညှိပေးမယ်ဆိုပြီးတော့ဟောအဲ့လိုမျိုးနဲ့တူစုကိုထိန်းလိုက်တာပေါ့အဲ့အချိန်မှာရဲကရောက်လာတယ်ဒီကေလို့စန္ဒကြလိုက်ပါရင်ဖြစ်မယ်ဆိုရင်သူကနည်းနည်းထိန်းထိန်းထိန်းထိန်းလုပ်ဖို့ဆိုရင်မိသက်ကားတွေပါရောက်လာရတာဖွက်လို့တော့ရတယ်ကျေကောင်တွေကကုန်တင်ထားတဲ့ဗမာကားတွေမူဆယ်တွေကိုထွက်လို့ရတယ်ဒါပေမဲ့မူဆယ်တွေကနေကျေကောင်တွေကိုကုန်လန်တင်တဲ့ကားတွေတော့ပြီးမှုမယ်တော့ဗျာအဲ့ဒါကိုမောင်းနှံချထားပြီးလုံးလုံးပြီးမူတင်ကြီးအဝင်ထွက်မရှိတော့
ဟုတ်ကဲ့ရှင်ဘာကြောင့်ပိတ်ပါလဲရှင်ဘာအကြောင်းပြပါလဲ
ဘာအကြောင်းပြပါလဲဆိုတော့သူတို့ကဟုတ်ပါဘူးဒီကားသမားတွေလာတယ်ဆိုရင်ရန်ကုန်မှန်းလေးကျွန်တော်ဗမာဘက်ကကားသမားတွေကနေဆောင်သွားနေတာတော့သူတို့ဒီမှာဒီလုံခြုံရေးယူရတဲ့လူတွေကစံနေဟိုယောဂကုမှဆိုးတယ်ပေါ့ဆိုးတယ်ဆိုပြီးတော့ဟိုကားသမားကိုပြေးမဝင်တော့တာ
ကြယောဂဆိုတာဒီ COVID-19 ပေါ့
ဟုတ်တယ်ဗျဟုတ်တယ်ဗျ COVID-19 အဲသူတို့ကအဲ့ဒါကိုကြောင်းကြတာပေါ့နော်သူတို့ဝန်ထမ်းတွေကူးစက်မှဆိုးတဲ့အတွက်ဒီဗမာပြည်ဘက်ကဆိုရင်ဘလို့မှပြေးမောင်းပြီးတော့မဝင်ရတော့ဘူးသူတတ်မှတ်ထားတဲ့လူတွေလည်းမောင်းပေးမယ်ပေါ့နော
်အဲ့တော့အခုဒီမူဆယ်ဘက်ကနေပြီးတရုတ်ဘက်ကိုရွှေ့ပြောင်းအလုပ်လုပ်တဲ့လူတွေပေါ့နော်နေစားအလုပ်သွားလုပ်တဲ့လူတွေကတော့လုံးဝဝင်လို့မရတော့ဘူးဆိုတဲ့အခြေအနေမျိုးဖြစ်သွားပါသလားရှင
်ဟုတ်တယ်ဗျအဲ့လိုဖြစ်သွားတယ်လုံးလုံးပြေးမဝင်တော့ဘူးဗျဟိုပြေးမဝင်တော့ဘူးဆိုတဲ့အခါကျတော့သူတို့လက်လုပ်လက်စားတွေကတော်တော်အခြေအနေဆိုးသွားတယ်ဆိုးသွားတဲ့အတွက်တရားဝင်ဝင်လို့မရတဲ့အတွက်ဟိုဒီနေစားချန်စီယိုးပေါ်ကနေရောခုံချပြီးတော့ဒီဘက်ထက်မှဝင်လို့တယ်ဝင်လို့တယ်ပေါ့နော်အဲ့လိုမျိုးတွေကလည်းဖြစ်လာတယ်ကြာဖြစ်လာတဲ့ကတော့ဖြစ်လာတဲ့ကတော့ဒီနေ့ဆိုရင်တို့ဒီလုံချုံရင်းရဲတွေဟိုမနေ့ကင်းနေရတို့ဟိုဟာပေါ့ဒီဟိုတို့အဖွဲလိုက်ဖွဲလိုက်တော်တော်များနေကြာချန်စီယူကိုတော့ရောက်ပတ်နေကြာအဲချီချင်းလည်းပတ်တယ်စိုက်ကယ်နဲ့လည်းပတ်တယ်ကားနဲ့လည်းပတ်တယ်အဲအဲ့လိုမျိုးချန်စီယူကိုတော့ရောက်ဆောင်ကြည့်နေကြာအရင်ဆိုရင်ချန်စီယူကနေမှဆိုရင်ဟိုကျွန်တော်တို့ဥမာဒီစာရဲစာတန်းလေးပဲဖြစ်ဖြစ်နောက်တကဟိုပစ္စည်းပဲဖြစ်ဖြစ်နောက်တကကားကားထုတ်ထားတဲ့ပတ်စံလေးတွေဟိုဘက်ဒီဘက်ကိုခြံစည်းဝတ်နေပေးလို့ရတယ်။အခုကလုံးဝပေးလို့လည်းမရဘူး၊ယူလို့လည်းမရဘူး။အဲ့နောက်ကိုပေးမကတ်တော့ဘူး။အဲ့ဒါတော့ဒီနေ့အချိန်ကြီးပြ
။တရုတ်ပြည်ကျေခေါင်ကဥသက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ကျမတင်ကြီးထိုက်ပါ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ပြခြင်းပါတယ်။2020အသက်ရှင်ဆုံးအာဆီယံဆန်ပြမြို့ဖြစ်တဲ့အရွေးခံရတဲ့ မြန်မာနိုင်ငံကမြို့၃မြို့တည်းကတစ်မြို့ဖြစ်တဲ့ကယားပြည်နယ်ရဲ့မြို့တော်လွိုက်ကော်ကိုလှပတန့်ရှင်းအောင်မြို့တော်စီမံကဘာတွေလှုပ်ဆောင်နေပါသလဲ။ကယားပြည်နယ်စီမံတာယာရေးနဲ့လူမှုရေးဝန်ကြီးဌာနဝန်ကြီးဒေါက်တာအောင်ကျော်ထေးကိုကျွန်မခင်မျိုးသက်လွိုက်ကော်မှာတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်။
ရှင်ပြန်သာရင်းနဲ့လူငွေဝင်ကြီးတက်တဲ့အောင်ချက်သေးအဲ့ခုလိုမျိုးဗီဒီယိုမှာဖြည့်ချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ။ဆရာအခုဒီ like ကဆိုလို့ရှိရင်အာဆီယံမှာအသင်ရှင်းဆုံးမြို့တော်ဆူရရဲ့မြို့တစ်မြို့ထဲမှာပါပါတယ်ဆရာ။ဒီလိုဆူရဖို့အတွက်ကအားလုံးပေါ့နော်လူမှုရေးချမ်းမရေးဒီကဒီတန့်ရှင်းမှုပေါ့နော်အဲ့ဒါကြီးအားလုံးဟိုပြည့်စုံမှသူတို့ပေးကြပါတယ်ဆရာ။ဒီလိုမျိုးဆူရအောင်အာဆီယံအသင်ရှင်းဆုံးဆူရအောင်ဆရာတို့ဘာတွေလုပ်နေလဲပထမဆုံးအချမ်းပင်းလေးပြောပြပေးပါဆရာ
ကျွန်တော်တို့ပေါ့နော်ဒါပထမဆုံးပြောရရင်တော့ဒါကတော့ဒီဟိုတယ်ခီးနဲ့ဆိုင်နဲ့စုပေါ့နော်အာဆီယံ Clean Tourism Award 2019ပေါ့ဒါမဲ့ဟိုတယ်ခီးဆိုပေမဲ့လည်းပဲဆက်စပ်ဌာနတွေအားလုံးကတော့အတက်နိုင်ဆုံးဝိုင်းဝန်းပြီးတော့ကြိုးပမ်းကြတာပေါ့နော်ဟိုဆက်စပ်ဌာနဆိုတာကဥပမာဆိုကျွန်တော်တို့စီပင်သာယာရေးဌာနလည်းပါမယ်ပေါ့နော်နောက်တခါပတ်ဝန်းကျင်ထိန်းသိမ်းရေးပေါ့နောက် NGO တို့ ING တို့ CBO CSO တို့နောက်ဒေသခံပြည်သူလူထုတွေပေါ့နော်ဒါတွေအားလုံးရဲ့စုပေါင်းအားကြောင့်ပဲဒီလိုအောင်မြင်မှုရတယ်လို့ပဲကျွန်တော်တို့ထင်ပါတယ်ဒီကျွန်တော်တို့စီပင်နဲ့ပတ်သက်လို့ကတော့ဒီခုနှစ်မြို့နယ်ရှိတယ်ပေါ့လွိုက်ကောတော့ပြည်နယ်မြို့တော့ပေါ့ပြည်နယ်မြို့တွေဖြစ်တဲ့အခါကျတော့ကျွန်တော်တို့အတက်နိုင်ဆုံးပေါ့နော်ဒီတစ်နှစ်ထက်တစ်နှစ်အားညက်ချက်လေးတွေကိုနည်းနိုင်နေမြနေအောင်ပေါ့နော်မဝန်ထမ်းအင်အားအားနေတာလားနောက်တခါကျွန်တော်တို့လုပ်ငန်းပိုင်းအသုံးဆောင်တွေပေါ့အဆိုကြပါစို့အမိုက်သိရင်လိုမျိုးဒီအပင်တွေရေလောင်းမဲ့ရေတဲကားလိုမျိုးစသည်ဖြင့်ပေါ့နော်ဟိုဝန်ထမ်းရဲ့ capacity ဆိုရင် engineer site မျိုးပေါ့ဒါမျိုးလေးတွေပေါ့နော်ဟိုဖြည့်စည်တာမှာစတစ်နှစ်တည်းတစ်နှစ်ပေါ့နော်ဒီခုနှစ်မြို့နယ်လုံးမရအောင်ပေါ့နော်မလွိုက်ကွန်မြို့နယ်ဆိုလို့ရှိရင်လည်းစီပင်တာယာရေးဌာနတွေမှာအဆင့်တတ်မှတ်ချက်ရှိတယ်ပေါ့နော်ဒါဒီကာကြီးခဝေကန်ကာကြီးကစလုံးထိပေါ့စလုံးဆိုရင်တော့ဒါအခွန်ခအနေဆုံးရတဲ့အောက်ဆုံးအဆင့်ပေါ့ဒီလိုက်ကောတော့ကာကြီးအဆင့်ပေါ့နော်ဒီအစိုးရတည်တက်လာတဲ့အချိန်ကျတော့သူကနောက်ဆုံးအဆင့်ဖြစ်တဲ့အထူးအဆင့်ကိုအဆင့်မြင့်ပြီးလို့ရတယ်ကြောင့်မလို့အထူးအဆင့်ပြီးကိုလည်းတိုးမြင့်ပြီးတော့ကျွန်တော်ဒီအစိုးရဖွဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းပေးခဲ့တယ်ပေါ့ဒီအောက်ခြေဝန်ထမ်းတွေပေါ့အထူးသဖြင့်တော့ဒီကျွန်တော်တို့ဟိုအဓိကစိန်ခေါ်မှုကတော့နေဆန်းဝန်ထမ်းတွေပေါ့နော်ဟိုတိတ်မမြဲဘူးပေါ့နော်နေစားရွက်တဘာဝတော့ဝင်လေထွက်လေဖြစ်တော့သူတို့တွေကခဏခဏထွက်တယ်ပေါ့နော်ဆိုတော့ဒီနေစားဝန်ထမ်းလေးတွေလည်းပဲအစစ်မပြတ်ရအောင်နောက်သူတို့ကိုလည်းတတ်နိုင်တဲ့ဘက်ကအကြည့်ပေးရအောင်ပေါ့နော်အကုန်လုံးပေါ့ဆိုတော့ဝန်ထမ်းအင်အားဟိုအောက်ခြေဝန်ထမ်းတွေကိုပြည်ဟိုဟာဆိုတာဖြည့်နိုင်ဖို့အတွက်ကိုလည်းကျွန်တော်တို့အလေးနဲ့ထားစဉ်းစားပြီးတော့ဆောင်ရွက်ပေးတယ်ပေါ့နော်နောက်ဘတ်ဂျက်အနေနဲ့လည်းပဲအရင်လုံးဝဆိုလို့ရှိရင်ဒီစီပင်ရဲ့မူဝါဒအတိုင်းပေါ့ကိုရှာတဲ့ဝင်ငွေကိုပဲကိုလောက်အောင်တုံးရတဲ့သဘောရှိတယ်ပေါ့နော်ဆိုတော့အစိုးရတိတောင်မူတွေကဒီကရားတပိနယ်လုံးအနေနဲ့ကစီဝင်တာရေးဌာနတွေကရှာနိုင်တာ 1.5 ဘီလီယံပဲရှိတာပေါ့နော်ကျွန်တော်တို့ဒီကနေ့တုံးမယ်ဆိုဘလို့မှအဆင်မပြေဘူးပေါ့ဒါမဲ့ပြည်ထောင်စုခန္ဓာရံဘုံငွေကနေပြီးတော့ဒီထပ်မံဖြည့်ဆွတ်ပြီးတော့ပြီးတဲ့အခါမှာ 6 ဘီလီယံလောက်ထိရတဲ့အခါကျတော့တော်တော်ကြီးကျွန်တော်တို့ဟိုဘန္ဒာရံဘုံငွေတုံးဆမှုဘိုင်းလေးကိုမြင့်တက်ပြီးတုံးလာတဲ့အခါမှာဌာနအတွက်ကိုတော်တော်လေးဟိုအလုတ်ဖြစ်အောင်လှုပ်လာနိုင်နေပေါ့နော်ဒါလေးတွေကလည်းဒီကရပြည်နယ်စီမင်းသားရဲဖွဲ့ပေါ့နော်အထူးသဖြင့်ပြည်နယ်မြို့တော်ဖြစ်တဲ့လွိုင်ကော်မြို့တော်ကိုစီမင်းသားရဲနေနေပေါ့နော်ဒီအမိုက်သိန်းသားတွေစိန်လန်းစုပြေးလုပ်ငန်းတွေဆောင်ရွက်တာတွေအခွန်ကောက်တာတွေလမ်းမီအကုန်လုံးပေါ့လမ်းတရားပေါ့နော်ဒါတွေကမှဆောင်ရွက်တဲ့နေရာမှာတော်တော်ကြီးအထောက်အပံ့ပြုတာဖြစ်ပါတယ်ဒါကြောင့်မို့လို့ဒါဒီအနစ်ချုပ်ပြီးပြန်ပြောလို့ရှိရင်တော့ဒီတန်ရှင်တော်အာဆီယံခီးတွားမြို့တော်စုကိုရတဲ့နေရာမှာစီမင်သာရဲ့ဌာနအနေနဲ့လည်းပဲဒီအစိုးရတည်လက်ထက်မှာပေါ့နော်ဘန္ဒာရုံငွေတွေကိုပုံပြီးတော့ဖြည့်ဆွတ်ပေးနိုင်တဲ့လျောက်ကျွန်တော်တို့လည်းပုံပြီးအားထည့်လုပ်နိုင်တဲ့အခါမှာအောင်မြင်ဖြစ်ထွန်းမှုကိုလည်းပဲအလိုလေးပေါ့နော်ခံစားရတာဖြစ်တယ်လို့မြင်ပါတယ်ဒီအနစ်ချုပ်ပြောရလို့ရှင်တော့ပြည်သူလူထုတွေရဲ့ပါဝင်မှုအင်အားကိုရနိုင်သမျှရအောင်စ조사စီရင်ပြီးတော့ဒီအားနဲ့ပဲဆောင်ရွက်လို့ဒီလိုအောင်မြင်မှုလေးတွေရရှိရလို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဆရာဆောဆောပြောတဲ့အထက်မှာဒီစီပင်တာယာအနေနဲ့ပေါ့နော်ကာကြီးအဆင့်ကိုတိုးပြီးတော့ ဆောင်ရွက်တယ်ဆိုတာအဲ့ဒါလေးနည်းနည်းရှင်းပြပေးပါဆရာအစီအမံမှာအဆင့်နေဘလို့ဘာကြောင့်
သူကဟိုဒီသူ့ရဲ့အခွန်ရှာပေးနိုင်မှုပေါ့နော်ဘယ်နာအစီအမံအခွန်ရှာပေးတဲ့နေမှာဆိုရှင်ဒီဟိုအနေနဲ့လိုက်ဖို့မြို့နယ်အနေနဲ့ပေါ့နော်ဆိုလို့ရှင်1ဘီလီယံကျော်ရှာနိုင်တယ်ပေါ့နော်ဒါဆိုလို့ရှင်တော့သူတို့အထူးအဆင့်ကိုတိုးပေးဖို့အတွက်ကိုအခွန်နဲ့တွတ်မယ်ဆိုလို့ရှင်ပြည့်မိတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့တွေအထူးအဆင့်ကိုတိုးမြင့်ပေးလို့ရတာဖြစ်ပါတယ်ဒီလိုတိုးမြင့်ပေးတာနဲ့ဟိုနဲ့အများပဲဒီဝန်ထမ်းအခွင့်အရေးပုံတွေကိုလည်းပဲပို့ပြီးတော့ကြည်ကြည်ပြန့်ပြန့်နဲ့ဝန်ထမ်းများများနဲ့ထပ်ပြီးတော့ကျွန်တော်တို့တွေဟိုခန့်ထားလို့ရတယ်ပေါ့နော
်ဟုတ်ကဲ့ပါဆရာဆိုတော့အမှိုက်သိန်းတဲ့စနစ်လေးနည်းနည်းပြောပြပေးပါဆရာဘယ်လို
ပုံစံနဲ့သိန်းတာတော့လေဒါကျွန်တော်တို့ကတော့ရခင်အားနည်းချက်တွေပါရှိလေဒီအားနည်းချက်ကိုကျွန်တော်ဘယ်လိုဖြေကြမလဲပေါ့ဟိုဥပမာအဖြစ်အရင်ဆိုလို့ရှိရင်ဘန္ဒာရမုံဖွဲ့မှုတအားနေတယ်ကိုရှာကိုသုံးစနစ်နဲ့တွားတဲ့အခါကျတော့ဟိုဘာပြောပြောပေါ့ဟိုဒီလမ်းမကောင်းဘူးဟိုလှုပ်ချင်တယ်ရမုံဝင်မလုံလောက်ဘူးပေါ့နော်အမိုက်သိမ်းဖို့အတွက်အမိုက်သိမ်းရင်နေမလုံလောက်ဘူးဝယ်ချင်တယ်လူအမှန်သိတယ်ပေါ့နော်ဘန္ဒာရမုံဝင်မရှိတဲ့အခါကျတော့မဝယ်နိုင်ပေါ့အခုကျတော့ကျွန်တော်တို့ဒီအမိုက်သိမ်းကားဆိုလို့ရှိရင်ဘာပဲပြောပြောပေါ့ဟိုလိုက်ကွန်မြို့နယ်နေနေဆိုလို့ရှိရင်အရင်နဲ့ဆက်လို့ရှိရင်အများကြီးပေါ့နော်အများကြီးဆိုတာအခုလုံးလုံးစေဘူးကျွန်တော်တို့ဒီအစင်းမြေအမိုက်တင်းကြီးပေါ့ဟိုဒေါ်ယူယူဝဆိုလို့ရှိရင်လိုက်ကွန်မြို့နယ်နေနေပဲဒီ၅စီးကြော်ကြော်လောက်ကိုရှိပြီးပေါ့နော်ရှိပြီးဆိုတော့မှကျွန်တော်တို့မှာတော့ဒီအပတ်စဉ်ရက်ွက်က၁၉ရက်ွက်ရှိတော့ဒီတပတ်ကိုဒီရက်ွက်ဒီရက်ွက်ကဘယ်နေ့ဘယ်နေ့ဒါတော့သူတို့လမ်းကြောင်းနေရှိပြီးသားနောက်တစ်ခုကျွန်တော်တို့ကပြောတာကတော့ဒီလမ်းမကြီးတွေရှိတယ်ဒါကြီးကြတော့ရက်ပတ်နဲ့သွားလို့မရဘူးဒါကတော့အများပြည်သူမြင်ကွင်းမှာအမိုက်တရိုက်တင်နဲ့ကြီးရှုလို့အဆင်မပြေဖြစ်မယ်ဒါမျိုးကြတော့ဟို24နိုင်တဘောမျိုးပေါ့နော်နေနေညညဟိုတိမ့်တဲ့စနစ်ပေါ့နော်ဒါတော့ဟိုတီးတန့်ဝန်ထမ်းတွေခြားထားပေးပါတယ်ဒီလိုလမ်းမကြီးတွေမှာဆိုလို့ရှိရင်ဟိုပုံမှန်တွေအပြင်ဟိုအကြောင်းကြောင်းကြောင်းအမိုက်တွေဖြစ်ခဲ့လို့ရှိရင်လည်းပဲနှိစရာချိတ်ဆက်ပြီးတော့ချက်ချင်းတိမ့်တဲ့ပုံစံမျိုးပေါ့နော်လုပ်တယ်ပေါ့နော်နောက်ပိုင်းလည်းပဲဒါထက်ကောင်းတဲ့နီးလန်းတွေကိုကျိုးစားပြီးလုပ်ဖို့လည်းကျွန်တော်တို့ဟိုစိတ်ကူထားတယ်ပေါ့နော်။နောက်အရက်ဖက်အဖွဲ့စည်းတွေအားပေါ့။အများကြီးကျွန်တော်တို့အားပြုလို့ရပါတယ်။အခုဆိုလို့ရှိရင်ကျွန်တော်တို့ဒီစနေနေ့တိုင်းစနေနေ့တိုင်းဆိုလို့ရှိရင်ဒီမြို့ပေါ်မှာရှိတဲ့လူမှုအဖွဲ့တွေပေါ့အထူးသဖြင့်ဒီဖြူစင်တန့်ရှင်အဖွဲ့ဆိုတာရှိပါတယ်။သူတို့ဆိုအချိန်၄၀ကျော်ပြီပေါ့နော်။အပတ်စဉ်စနေနေ့တိုင်းဒီစိတ်ဝင်စားတဲ့ပြည်သူလူထုတွေလည်းပါတယ်ပေါ့နော်။နည်းနည်းလေးတချို့နေရာလေးတွေအမိုက်တွေနည်းနည်းလေးဟိုညင်းညက်ပတ်ပတ်နဲ့အမြင်မကောင်းစစွားမဖြစ်အောင်ပေါ့နော်နည်းနည်းလေးဖြစ်တာနဲ့ချက်ချင်းချင်းချင်းရှင်းတာမျိုးလေးလုပ်တဲ့အခါကျတော့ပြောချင်တာဌာနရဲ့အထောက်မှုရောဒီအရက်ဖက်အဖွဲ့စည်းတွေပြည်သူလူထုရဲ့စိတ်ပါဝင်စားမှုတွေကပူပေါင်းဆက်လိုက်တဲ့အခါဒီအမိုက်တိန်စနစ်ကိုအားနည်းချက်လေးတွေကိုဟိုဖြေလျှော့တယ်ဟိုအားနည်းချက်လေးတွေကိုဖြေရှင်းပေးနိုင်တဲ့သဘောလေးတွေရှိသွားတာပါပဲ
ဟုတ်ကဲ့ပါဆရာဒီစီဗန်ကဟိုပေါ့နော်တန်ရှင်းရေးနဲ့ပတ်သက်ပြီးတော့တေချာတာဝန်ယူပေးနေမှာချမ်းမာရေးကဘလောက်ဘယ်မှာဘလောက်သွားပြီးတော့တက်ရောက်မှုရှိပါလဲဆရာ
ချမ်းမာရေးကတော့ကျွန်တော်တို့ပေါ့နော်ဒါတော့ဟိုတန်ရှင်းတဲ့ချမ်းမာရေးကလည်းဒါတော့ဆက်ဆက်နေတယ်လို့ပြောလို့ရပါတယ်ဆိုတော့ပြောချင်တာတော့ဒီတန်ရှင်းကဏ္ဍကိုကျွန်တော်တို့တက်နိုင်နေများစူးစမ်းဆောင်ရွက်တဲ့အခါမှာချမ်းမာရေးနဲ့ပတ်သက်လို့လည်းပဲဟိုဓာတ်ရိုက်အချိုးကျပြီးတော့ဟိုခံစားရတဲ့သဘောမျိုးပေါ့နော်ဒီဘာပဲပြောပြောဒီချမ်းဟိုတန့်ရှင်းဆိုတဲ့နေရာမှာပေါ့ကျွန်တော်တို့ဒီအမိုက်သိမ်းတာတန့်ရှင်းတာနေမကောက်ဘောနော်အသိပညာပေါ့နော်ဒါတကယ်လို့ဇောကဘာဆိုဒီလိုက်ကွန်မြူနီမှာဆိုစီဗင်းကော်မတီဖွဲ့ရရှိတယ်ပေါ့နော်ရှိတဲ့ခါကြလို့ရှင်ကျွန်တော်တို့ရက်ွက်တွေအပတ်စဉ်အတက်နိုင်ဆုံးကွင်းစင်းပေးဖို့ပေါ့နော်ကွင်းစင်းတဲ့နေရာမှာဒီစီဗင်းနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကိုပညာပေးုံနေမကောက်ဘောနော်ဒါဖြီးသွားဟွာပေါ့ကျွဲကူးရပါပဲပြောပြောတစ်ချက်ကုန်းတစ်ချက်ပါပဲပြောပေါ့နော်ဒါတန့်ရှင်းတွေကိုပဲဖြစ်ဖြစ်စီမင်းစီမင်းစီကံဖြစ်လို့ရှိရင်ဥပမာအဖြစ်အခွန်ခပိုင်းနေတဲ့စနစ်ကြလိုက်နာဆောင်မယ်ဆိုလို့ရှိရင်ပြည်နယ်စီမင်းဝင်ငွေထိုးမယ်တန်ရှင်ပိုင်းတွေကိုကျွန်တော်တို့စူးစမ်းလုပ်လို့ရှိရင်လည်းပဲကျန်းမာရေးအတွက်လည်းအထောက်အကူဖြစ်မယ်ပေါ့နော်ဒါလေးတွေနောက်တစ်ခါဌာနချင်းနဲ့ပတ်သက်ပြီးတော့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနချင်းနဲ့ပေါင်းစပ်ပြီးတော့လည်းပဲဟိုအခုလုံးလုံးဆက်ပဲဟိုဟာပေါ့နော်2019တို့ပဲကိုရိုနာဗိုင်းရပ်စ်ဆိုပါတော့စီမင်းရောကျန်းမာရေးရောဟိုတယ်ခီးရောလာဝကရောပေါင်းစပ်ပြီးတော့ကျွန်တော်တို့စူးစမ်းလုပ်နေတာပေါ့နော်ပြောချင်တာကတော့နောက်ဆုံးပြောလို့ရှိရင်တော့စီမင်းဌာနအနေနဲ့ကျန်းမာရေးဌာနနဲ့ကျန်းမာရေးခန္ဓာနဲ့ပတ်သက်လို့လည်းပဲဌာနချင်းချိတ်ဆက်ပြီးတော့ဆောင်ရွက်တာရှိသလိုဟိုဓာတ်ရိုက်မချိတ်ဆက်နိုင်ပေမဲ့လည်းတွဲဝိုက်ချိတ်ဆက်ပြီးတော့လည်းဆောင်ရွက်တဲ့ကြောင့်မလို့လည်းကျန်းမာရေးကိုတော့အထိုင်လျောက်တော့အထောက်အကူပြုတဲ့သဘောလို့ရှိပါတယ်
ဆ ကျွန်တော်ဒီလိုမျိုးဖြစ်အောင်ဆရာဟိုလူမှုအသိပညာပေးဖို့အများကြီးလိုပါတယ်ဆရာတို့ဘယ်လိုစူးစမ်းနေပါလဲဒီလူမှုတွေဒါမျိုးပေါ့နော်ကိုယ့်အကူတန်းတန်းရှင်းရှင်းနေနိုင်အောင်ဒီအမိုက်ကိုစီးကန်းတကြပြစ်နိုင်အောင်ဒီမျိုးလေးတန့်ရှင်းနေအောင်ဆရာတို့ပညာပေးတဲ့ဟိုအနေထားလေးပြောပြပေးပါဆရာ
ကျွန်တော်တို့အသိပညာပေးတဲ့နေရာမှာလည်းပဲဟိုနီလန်းတော့အမျိုးမျိုးရှိတယ်ပေါ့နော်အမျိုးမျိုးဆိုတာစောစောပြောတာတော့ဒီ mass ပေါ့မဖြစ်မနေပေါ်တာ civic committee ဆိုတာတရားဝင်ဖွဲ့စည်းထားတယ်လုပ်ငန်းတောင်လည်းရှိတယ်ရက်ပတ်သေးတော့သွားတယ်ပေါ့နော်ဒါပေမဲ့ဟို civic အနေနဲ့ပဲမြို့ပေါ်ရက်ပတ်တည်ကြီးပဲအဲ့လိုသိရှိနေလို့လည်းမရသေးဘူးပေါ့နော် civic နဲ့နိမိတ်ပြင်ပါပေါ့နော်ဒါဆိုကြေးရအုပ်စုတွေပဲရောက်သွားပြီဒါဆိုလို့ရှိရင်တော့ရက်ပတ်ကြီးရက်ပတ်တို့ကြေးရအုပ်စုအုပ်ချုပ်ရေးနဲ့ဆိုင်တယ်အထွေထွေအုပ်ချုပ်ရေးပေါ့ပြောချင်တာကတော့သူတို့နဲ့လည်းပဲချိတ်ဆက်ရတယ်ဥပမာဆိုကြပါစို့စီဗင်နန်နမိတ်အတွင်းတော့တန့်ရှင်းတယ်နန်နမိတ်ပြင်ပါကြီးဟိုမိုက်တိုက်တင်တဲ့ရှုပ်ထွေးနေတယ်အမြင်မကောင်းအောင်လည်းပဲဒါမြို့တော်ရဲ့တန့်ရှင်းရုပ်ထိခိုက်တယ်ဆိုတော့ကျွန်တော်တို့ကတော့ဌာနဆိုင်ရာချိတ်ဆက်မှုပေါ့ချိတ်ဆက်မှုဆိုတာဒီကျေးရွာအုပ်စုပြည်သူလူထုဆိုလို့ရှိရင်လည်းပဲသူ့နဲ့တက်ဆိုင်တဲ့ဌာနနေပြီးတော့အချိန်နဲ့တပြင်းညီပညာပေးနိုင်ဖို့မြို့ပေါ်ရက်ွက်ဆိုလို့ရှိရင်လည်းတက်ဆိုင်တဲ့ဌာနအဓိကတော့စီဗင်ရတဲ့ပုံဆိုင်တာပေါ့လေဒါပညာပေးနိုင်ဖို့နောက်တစ်ခုကျွန်တော်တို့ဒီလက်ကန်းစားဆောင်ဖြန့်ဝေတာတို့နောက်တစ်ခုဒီ LED တွေမှာလွင့်ပေးတာတို့ဒါမျိုးလေးတွေပေါ့နော်နောက်တစ်ခါဟိုပါပေါ့နော်ဒီပြည်သူလူထုရဲ့စိတ်ပါဝင်စားဖို့ပေါ့နော်ဝင်စားဖို့ဆိုတာဒီလိုကျွန်တော်တို့ဟိုရှေ့ရနေပြီးတော့ဥဆောင်ဥရွက်ပြီးတော့လုပ်ပြလို့ရှိရင်တော့အနေနဲ့များတော့လိုက်ပါလာတာရှိပါတယ်ဆိုတော့ကျွန်တော်တို့အဓိကတော့လက်တွေ့ကြကြဆောင်ရွက်နိုင်တာလည်းပဲအဓိကစီရင်မှုတစ်ခုလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆက်အတဲမှာတော့ဟိုတစ်ခုသိကျင်တာလေးပေါ့နော်ဒီကစီဗင်သားရမှာအမိုက်တွေကိုဟိုသွားပြီးတော့ဆရာတို့ကကောက်တယ်ကောက်ပြီးတော့ဆွန့်ပစ်တဲ့အခါမှာဘယ်လိုပုံစံနဲ့ဆွန့်ပစ်ပါလဲဆရာဒီဆွန့်ပစ်တဲ့အမိုက်တွေကိုဟိုမီးရှို့တာတို့ပေါ့နော်ဟိုဘယ်လိုဟိုကျင်းနေတူပြီးတော့တိမ့်တာတို့ဘယ်လိုပုံစံမျိုးနဲ့တိမ့်ပါလဲဆရာနောက်ပြီးတော့တချို့ဒီဆွန့်ပစ်အမိုက်တွေကနေပြီးတော့မှဟိုရင်ဆွန့်အင်ပြန်ပြီးထုတ်တဲ့ဟိုအဆင့်ထိပေါ့နော်ပြန်ပြီး recycle လုပ်တဲ့ဟာတွေနောက်ဒီဆွန့်ပစ်အမိုက်တွေထဲမှာရိုးရိုးဟို recycle လုပ်တာတွေဆရာဆရာတို့ရဲ့ဟိုလိုက်ကောအနေထားလေးနည်းနည်းပြောပြပေးပါဆရာ
ဆိုတော့လုံးလုံးစီတို့ကျွန်တော်တို့ကတော့ဒီ recycle ကိစ္စကိုမဆောင်ရနိုင်သေးဘူးပေါ့နော်ဒါကျွန်တော်တို့အနေနဲ့လုံးလုံးစီမှာတော့ဒီလိုက်ကောမျိုးနဲ့အနေနဲ့အမိုက်ချင်းနှချင်းရှိတယ်ပေါ့နော်ဒီမှာအမိုက်ဆိုဆိုတတ်တတ်အမိုက်၆ဆိုတတ်တတ်အမိုက်၆ဆိုတော့မီးရှို့တယ်ပေါ့လုံးလုံးစီတို့ recycle တော့ပြန်မလုပ်နိုင်သေးဘူးပေါ့နော်အဲ့မကျွန်တော်တို့လည်းဟိုစောစောပြောဆိုလို့ပေါ့တစ်နှစ်တစ်နှစ်ကိုအားနည်းချက်လေးတွေကိုနည်းနည်းများနည်းအောင်ဒီလိုပဲစူးစမ်းရွက်သွားတယ်။ဥမာအစိုးရတဲ့ကာစားချင်းစီဗီနဲ့ပတ်သက်လို့အမိုက်မှာဗျပြဿနာကြုံရလို့ဆိုရင်အမိုက်ချင်းအတီတကြမရှိဘူး။အမှတော်တော်လုပ်ရတယ်။ရက်ွက်နဲ့နီးလို့ရှိနေမီးရှို့ရဲ့အနံ့တွေထွက်တယ်။ဒါရီယာမှာအစားပေါ့နော်။ဒါကလွိုက်ကုန်မြို့တွေနဲ့မကဘူး။ကျန်တဲ့မြို့နယ်တွေပါ။အမိုက်ချင်းကိုတတ်တမမတ်နဲ့နေရာကိုအတီဖြစ်ဖို့အတွက်ပေါ့နော်။မြေပိုင်ဆိုင်မှုမှာစားပေါ့နော်။ဟိုလုတ်တယ်ပေါ့။လုံးလုံးစဲဒီအမိုက်ကိုစွန့်ပစ်ပြီးတော့ဟို recycle လုပ်တာနဲ့ပတ်သက်လို့မလုပ်နိုင်သေးဘူး။မင်းရှိုးတဲ့စနစ်နဲ့ပဲလုပ်နိုင်သေးတယ်ပေါ့နော်။နောက်ပိုင်းတော့ကျွန်တော်တို့တော့စူးစမ်းသွားမယ့်အစီအစဉ်ရှိပါတယ်။ဒါပဲ
။အခုလိုမျိုးဆရာစိတ်ရှင်လက်ရှင်နဲ့ဖြစ်ကြားပြတဲ့အတွက်ဆရာအများကြီးကျေးဇူးတင်ပါတယ်ဆရာ
။ကျွန်တော်ကျေးဇူးတင်ပါတယ်။ဘာပဲပြောဖို့ဒီဟိုအတင်းဆုံးပြည်နယ်ဖြစ်တဲ့ကြရပြည်နယ်ဟိုပေါ့နော်။ဒီလိုမျိုးလေးစိတ်ဝင်စားနဲ့လာရောက်ပြီးတော့တည်င်းရယူဆောင်ပေးတဲ့နော်။ဒီလိုရအတာဝန်ရှိတဲ့မာယူလည်းပဲပြည်နယ်ကိုစားအစိုးရဖွဲ့ကိုစားဌာနကိုစားအများကြီးကျေးဇူးတင်ပါတယ်လို့
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်တက်မတော်ရဲ့မူးယစ်ဆီစစ်စင်ရေးနဲ့ပြည်သူ့စစ်အဖွဲ့ဖြတ်သိမ်းမှုဘာကိုရည်ရွယ်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါကျမအင်ဂျင်နိုင်ကဦးစီသူအောင်မြင့်နဲ့အတူကူညီတင်ဆက်ထားပါတယ်ရှင်
ဒီကရဲအပီဒီအနေကတမရတပ်ဖွဲ့ဝင်တွေဟာရှမ်းပြည်ကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာဧရိယာမှာကျပ်ငွေ48ဘီလီယံဘိုးလောက်ရှိမယ်လို့ခန့်မှန်းရတဲ့ Infantmin စိတ်ကြွဆေးပြားသန်း20ဘိန်းဖြူမှုတ်တွေနဲ့မူရစ်ဆေးဝါးကုံချန် Infantrin အမှုတ်တွေသိမ်းဆည်းရမိခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အရင်ကဖမ်းမိတာတွေနဲ့ပေါက်လိုက်ရင်ကျပ်ငွေဘီလီယံ400နီးပါးလောက်တန်ဖိုးရှိတဲ့မူရစ်ဆေးဝါးနဲ့ကုံချန်တွေဆက်ဆက်ပစ္စည်းတွေဖမ်းမိတာဖြစ်ပြီးဒေါ်လာနဲ့တွက်ရင်သန်း280ကျော်ဘူးလောက်ရှိတာမို့အတော့ကိုများပြားတဲ့ပမာဏလို့သတ်မှတ်နိုင်ပါတယ်။ဒါဟာမြေပေါ်ကဧရိယာတစ်ခုထဲမှာဖမ်းမိတာတွေတဲ့ ပမာဏအများဆုံးလို့တော့သတ်မှတ်နိုင်ပါတယ်အခြားတစ်ဖက်ကကြည့်လိုက်ရင်လဲတမတော်ရဲ့ကုတ်ကဲမှုအောက်မှာရှိတဲ့ပြည်သူစစ်အဖွဲ့တစ်ခုထိန်းချုပ်တဲ့ဧရိယာမှာဒီလောက်များပြားတဲ့မူရစ်ဆေးဝါးကုန်ကျန်းနဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိတာကိုကြည့်ရင်အဲ့ဒီဧရိယာဟာမူရစ်ဆေးဝါးထုတ်လုပ်ဖြန့်ဖြူးတာကိုတရားဝင်လုပ်ငန်းသဖွယ်သဘောထားပြီးလုတ်ကင်နေကြတာများလားလို့တော့တွေးတောเสียဖြစ်စီပါတယ်ဘယ်လိုပဲဖြစ်ဖြစ်အခုချိန်မှာတော့တမတော်ဟာအဲ့ဒီဒေသအတွင်းမူရစ်ဆေးဝါးထုတ်လုပ်မှုတွေကိုတောနှင်းရှာဖွေသိမ်းဆည်းတာမျိုးလုပ်နေပါပြီတမတော်ဟာဘာကြောင့်အခုချိန်ကျမှပြည်သူစစ်အဖွဲ့တစ်ခုနယ်မြေထဲမှာမူရစ်ဆေးဝါးနှိမ်နင်းဖို့လုတ်လာရတယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းတစ်ခုဖြစ်လာနေပါတယ်ကုရပအဲ့ဒီပြဿနာအကြောင်းလေ့လာဆန်းစစ်ကြည့်ကြရအောင်ပါ
လက်ရှိတက်မတော်ကမူရစ်ဆေးဝါးတွေဝင်ရောက်ရှာဖွေတင်ဆက်မှုလုပ်ခဲ့တဲ့နယ်မြေကိုဒေသခံတွေကကောင်းခါပြည်သူစစ်နယ်မြေလို့သိကြပါဗျ။ဒီ area ဟာအရင်က KIA ကချင်လက်နက်ကိုင်တပ်ဖွဲ့တပ်မဟာ၄နဲ့လက်အောက်ခံတပ်ဖွဲ့တွေအခြေချခဲ့ကြတဲ့နယ်မြေဖြစ်ပါတယ်။1992ခုနှစ်မှာဥမတုနော်ခေါင်းဆောင်နဲ့ KIA တပ်မဟာ၄ဟာမူလ KIA အဖွဲ့ကခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရဲစဲငြိမ်းချမ်းရေးလုပ်ခဲ့ပါတယ်။စစ်ဆိုးရနဲ့အပြစ်ရက်ပြည့်ရဲ့နောက်ဥမထုနော်နဲ့သူ့တပ်ဖွဲ့ဟာသူတို့လက်နက်သူတို့စက်ကင်ထားပြီးသူတို့နယ်မြေသူတို့ထိန်းချုပ်ခွင့်ရခဲ့ပါတယ်။2008နောက်ပိုင်းအပြစ်ခတ်ရဲစဲထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကိုနေကြားဆောင်တက်ဒါမှမဟုတ်ပြည်သူစစ်အဖွဲ့တွေဖြင့်အသွင်ပြောင်းဖို့စစ်ဆိုးရဘက်ကဖိအားပေးလာတဲ့အခါခွဲထွက် KIA တပ်မဟာလေးကလက်ခံခဲ့ပြီး1992ခုနှစ်မှာတပ်မတော်လက်အောက်ခံကောင်းခါပြည်သူစစ်ဌာနအဖြစ်တရားဝင်ဖွဲ့စည်းရပ်တည်နိုင်ခဲ့ပါတယ်။အဲ့ဒီအချိန်မတိုင်ခင်ကတည်းကကောင်းခါပြည်သူစစ်အဖွဲ့ဟာမွေးရစေးထုတ်လုပ်ဖြန့်ဖြူးတယ်ဆိုပြီးပြည်ရင်းပြည်ပမှကြော်ကြားမှုရှိနေပေမဲ့တပ်မတော်ဘက်ကတစုံတရာအရေးယူတာမျိုးတော့မလုပ်ခဲ့ပါဘူး။အခြားတစ်ဖက်မှာတော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့ AA ရခိုင်တပ်ဖွဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ထူးခြားတာတစ်ခုကအေဖွဲ့ရဲ့လက်နက်ခဲယံထောက်ပံ့ရေးလမ်းကြောင်းဟာရှမ်းပြည်နယ်ကနေမန္တလေးရန်ကုန်ကိုဖြတ်ပြီးမှရခိုင်ပြည်နယ်တဲပို့ပေးနေကြတာမျိုးပါ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေစကားစားကအေအဖွဲ့ရဲ့အင်အားကိုတပ်မတော်ဘက်ကရှော့တွက်ခဲ့ပုံရပါတယ်အေအဖွဲ့အနေနဲ့လူအရင်းမြစ်ရဖို့နဲ့စစ်ရေးလေ့ကျင့်ပေးဖို့မခက်ခဲနိုင်ပေမဲ့တကယ်တိုက်ခိုက်ရေးတပ်ဖွဲ့တွေဖြစ်လာဖို့ငွေကြေးနဲ့လက်နက်ခဲယံရဖို့ခက်လိမ့်မယ်လို့ထင်မြင်ခဲ့ကြပုံပေါ်ပါတယ်ဒါပေမဲ့တကယ်တိုက်ပွဲတွေတိုက်ကြတဲ့အခါတပ်မတော်ခေါင်းဆောင်တွေမျှော်လင့်ထားသလိုမဟုတ်ပဲအေတပ်ဖွဲ့အင်အားများပြားတာတွေ့ကြုံလိုက်ရပါတယ်။လက်ရှိရခိုင်ပြည်နယ်မှာတပ်မတော်ကအေကိုဖျက်လေးပြစစ်ဆင်ရေးမျိုးလုပ်ကင်နေတာတွေ့မြင်ရပါတယ်။စစ်တပ်နဲ့ပစ္စည်းဖြစ်တင်ရလမ်းကြောင်းတွေရပ်တန့်သွားအောင်ရိတ်ခါရနေတဲ့လမ်းကြောင်းရပ်တန့်သွားအောင်ပြည်သူနဲ့ထိတွေ့မှုရပ်ပြီးသတင်းပြတ်တောက်သွားအောင်လုပ်တာမျိုးပါ။ဒါပေမဲ့အဲ့ဒါလည်းဒီနေ့ချိန်ထိသိပ်အလုပ်ဖြစ်သေးပုံမပေါ်ပါဘူး
။တပ်မတော်ဘက်ကထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်ပဲတဲ့ရင်တန်းတွေတိုက်ခိုက်ခံရတာစစ်လေးကျင့်ရေးကြောင်းလိုမျိုးတိုက်ခိုက်ခံခဲ့ရုံမကဗျူဟာကုန်းကိုဝိုင်းဝန်းပိတ်ဆို့တိုက်ခိုက်တာမျိုးတောင်ကြုံရတယ်လို့ဆိုပါရယ်တိုက်ပွဲအတွက်တက်မတော်တိုက်ခိုက်ရေးရဟတ်ရင်တွေတိုက်လီရင်တွေစစ်သင်းမောတွေကိုအသုံးပြုတာမျိုးလည်းတွေ့ကြရပါတယ်တစ်ချိန်မှာဆိုရင်ပိတ်ဆို့ခံထားရတဲ့ဗျူဟာကုန်းကိုကယ်တင်ဖို့စစ်စင်ရေးအတွင်းရဟတ်ရင်နဲ့ချပေးလိုက်တဲ့တရေမှုတယောက်နဲ့အရာရှိစစ်သည်တွေဖန်စီခံရတာမျိုးတောင်ကြုံရပါတယ်ဒီအတွက်တက်မတော်စစ်ကောင်းဆောင်တွေဟာအေးအေးကိုချေမုန်းနိုင်ဖို့အတွက်ရခိုင်ပြည်နယ်တဲကတိုက်ပွဲအေရိယာလောက်တင်မကအေးအေးအဖွဲ့ရဲ့ဝင်ငွေလမ်းကြောင်းနဲ့လက်နက်ခဲယံထောက်ပံ့ရာလမ်းကြောင်းကြီးတွေကိုပါဖျက်တောက်ပစ်နိုင်ဖို့စဉ်းစားလာပုံရပါတယ်ပြီးခဲ့တဲ့အချိန်ကာလတွေအတွင်းအာဏာပိုင်တွေဟာရခိုင်ပြည်နယ်တဲကိုလက်နက်ခဲယံတင်ပို့ဖို့ကြိုးစားသူတွေအဲ့ဒီလိုတင်ပို့နေသူတွေနဲ့ဆက်ဆက်သူတွေကိုဖန်စီရမိတာတွေရှိခဲ့ပါတယ်။နောက်တစ်ချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကနေတဆင့်နိုင်ငံတကာကိုသွားနေတဲ့မူရီစေဝါလမ်းကြောင်းကြီးပါ။ပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာတန်းတဲ့ချီရှိတဲ့အဖက်တမင်းစိတ်ကြွဆေးတွေအချိန်ချင်းဖန်စီရမိတာရှိခဲ့တယ်လို့အဲ့ဒီမူရီစေဝါတည်ယူမှုလမ်းကြောင်းမှာအေးအေးအဖွဲ့ပါဝင်ပတ်သက်နိုင်တယ်။အဲ့ဒီကနေဝင်ငွေတွေရနေနိုင်တယ်လို့တက်မတော်ခေါင်းဆောင်တွေကရောနိုင်ငံရေးအကဲခတ်တချို့ကပါကြဲကြဲပြန့်ပြန့်တန်လျာရှိနေကြပါတယ်
။အဲ့လိုခြေနေမျိုးကနေတက်မတော်ဟာရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်ကကောင်းခါပြည်သူစစ်နယ်မြေထဲဝင်ရောက်ပြီးမူရစ်ဆေးဝါးနဲ့ဆက်ဆက်ပစ္စည်းအမြောက်များသိမ်းဆည်းတဲ့အခြေအနေဖြစ်ပေါ်လာတာပါ။ဒါဒီမကကောင်းခါပြည်သူစစ်အဖွဲ့ကိုလည်းသူတို့ပိုင်လက်နက်အလက်2000နီးပါးတက်မတော်စီအနှံစီလိုက်ပါပြီ။ လက်ရှိကောင်းကားပြည်သူစစ်အဖွဲ့ဝင်ဘလောက်ရှိတယ်မသိနိုင်ပေမဲ့အလိုက်တဲ့လက်နက်ခဲယံအရေးအတွက်ကပဲတပ်မတော်တပ်ရင်း၅၆ရင်းစာလောက်ရှိတာတွေ့နိုင်ပါတယ်အထက်ပြေကတော့အဲ့ဒီပြည်သူစစ်အဖွဲ့ဟာမြို့ရစီဝါလုပ်ငန်းတွေမကလက်နက်အယောင်းဝယ်ပါလုံးနေတယ်လို့တွက်ဆနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်တပ်မတော်ဘက်ကတော့ရခိုင်ပြည်နယ်မှာအေးအဖွဲ့ကိုခြေမုံနိုင်မှုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြေညာတာအပြင်ကောင်းကားပြည်သူစစ်နယ်မြေထဲဝင်ပြီးမြို့ရစီဝါထုတ်လို့ရရင်းမြစ်တွေကိုရှင်းလင်းတာအဖွဲ့ကိုဖျက်သိမ်းတာကိုပါလုပ်ကင်ခဲ့ပါတယ်တကယ်လက်တွေ့အေးအဖွဲ့ဝင်ငွေထိခိုက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကသူတို့တပ်ဖွဲ့ဝင်တွေစီပို့နေတဲ့လက်နက်ခဲယံထောက်ပံ့ရေးလမ်းကြောင်းတွေရပ်ဆိုင်သွားမလားဖြက်လေးပြကြောက်အေးအဖွဲ့အင်အားချိနေပြီးတပ်မတော်ကခြေမုံလိုက်နိုင်မလားဆိုတာကတော့ဆက်ပြီးစောင့်ကြည့်ရမယ့်ကိစ္စဖြစ်ကြောင်းပ
ါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးစာရိုလေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုဝေမျှပေးခြင်းပါတယ်နော်။တီတာအစဉ်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOE VOE ဝိုင်းတော်သားများအားလုံးစိတ်လက်နှပါကြည်လင်ရှင်သာပြီးတော့လူအင်ဟူသည်မအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါမင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်ဒီတော်ရရှင်လေးစိတ်လက်နှပါကြည်လင်ရွှေမြပါစေလို့ပြန်ပြီးတော့အစုတောင်းပေးကြပါတယ်ရှင်။ကျမတို့ VOE ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့ Indian American အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အတန်ဖိုင်တွေကိုတနည်းအားဖြင့်နားထောင်ကြပါတယ်ဆိုပြီးတောင်းလာတဲ့တော်ရရှင်အစားကိုလည်းပြန်ကြားပေးကြပါတယ်ရှင်
။ကျွန်တော်ဟာမျက်မမြင်တယောက်ဖြစ်ပါတယ်။ကျွန်တော် VOE ကိုအမြဲနားထောင်ခဲ့ပါတယ်။အစီအစဉ်အားလုံးကိုကြိုက်ပါတယ်အထူးသဖြင့် Indian English စာအသုံးအနှုန်းကိုပို့ပြီးသဘောကျပါတယ် Internet website ကဆွဲယူနားထောင်ရတာအဆင်မပြေလို့ပါအသံဖိုင်တစုတစည်းတည်းရနိုင်ပါသလားခင်ဗျာကျေးဇူးပြု၍အဆင်ပြေအောင်ပို့ပေးစေခြင်းပါတယ
်ဟုတ်ကဲ့ပါကျွန်မဒီသောရရှင်ကိုပြန်ကြားပေးခြင်းပါတယ်ဒီအသံဖိုင်တွေကို Internet website ကဆွဲယူနားထောင်ရတာအဆင်မပြေဘူးဆိုတာကကျွန်တော်ရဲ့ VOA Internet website မှာသွားနားထောင်လားတခြားနေရာမှာနားထောင်လားမသိလို့ကျွန်မအစအဆုံးပဲပြန်ရှင်းပြချင်ပါတယ်နော်ဒီအသံဖိုင်တွေအားလုံးကိုကျွန်တော်ရဲ့ VOA မြန်မာပိုင်း website စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာတင်ထားပေးပါတယ်အဲ့စာမျက်နှာကိုရောက်ပြီဆိုရင်တော့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့အကွက်မှာသွားပြီးတော့နှိပ်လိုက်ရင် American သုံးIDM စာမျက်နှာဆိုပြီးတော့ပေါ်လာပါလိမ့်မယ်။အဲ့ဒီစာမျက်နှာကိုရွေးချယ်လိုက်ရင်တော့ဒီ American IDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအတန်ဖိုင်တွေရောစာတွေရောအားလုံးတစုတစည်းတည်းရရှိနိုင်ပါတယ်။အကယ်၍ကျမတို့ VOE မြန်မာပိုင်း website ကတိတ်ပြီးတော့မြန်မာနိုင်ငံကနေပြီးတော့ယူရတာကြားတယ်ဆိုရင်တော့ကျမတို့ VOE Facebook စာမျက်နှာပေါ်မှာလည်းတင်ထားပေးပါရစေ။အဆင်မပြေရင်ပြန်ပြီးတော့ပြောပါအောင်နော်။တော်ရရှင်ဦးတာနုကတော့တင်းင်းဂရီ TV မဂ္ဂဇင်းစီစဉ်ကိုကြည့်ရှုပြီးတော့ဘာသတင်းမဲ့ဖြစ်ဖြစ်သတင်းရရင်တော်ပါပြီတဲ့ဒီသတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရရေးလာပါတယ်အောင်ကိုဆိုရဲတော်ရရှင်ကတော့ဒီကျမတို့ VOE မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOE ကိုတောင်းဆိုပါတယ်တဲ့နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုစာရေးကြပါတယ်ဘယ်ကိုပို့ရမလဲဆိုရရေးလာတာပ
ါမင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်တပြရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်ကချင်းပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလန်လေးဖြစ်ပါတယ် VOE Radio အစီအစဉ်ကိုလည်းအားရင်အားလိုနားဆင်အားပေးနေပါတယ် Facebook ကနေလည်းကြည့်ဖြစ်ပါတယ်ဒီမှာမေးချင်လို့ပါ VOE ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်မြို့နယ်ရက်ရွာကအဖြစ်ပျက်တွေကိုလည်း VOE ကိုပေးပို့ချင်ပါတယ်ဘယ်လိုပို့ရမှန်းလဲမသိလို့ပါပြပူရမယ့်လိစာလေးရကြပါတယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရေးနိုင်တဲ့လိစာကိုဒီအစီအစဉ်အဆုံးမှာကြီးညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ကြင်ပါတယ်ဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOE မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ဖြုတ်လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့အသုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှာမထင်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြီးညာပေးတဲ့လိစာကိုစာထည့်လိုက်လို့ရပါတယ်ရှင်မြန်မြန်ရောက်စေခြင်းနဲ့ဆိုရင်တော့အင်တာနက်ကအမြန်ဆုံးလို့ပဲပြောချင်ပါတယ် အခုစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့ဖော်ပြခဲ့တဲ့ဆောင်းပါးတွေပေါ်မှာတော်ရရှင်ရဲ့တုံ့ပြန်ချက်တွေကိုပြောပြပေးသွားပါမယ်။တော်ရရှင်ရဲဟင်းစော်က
မြန်မာနိုင်ငံမှာစီးပွားရေးလောက်ကံများလင်းမြန်းစွာတိုးတက်ပြောင်းလဲစေချင်တာပြည်ပရောက်မြန်မာအလုပ်သမားများနဲ့မြန်မာပြည်သူပြည်သားတိုင်းမှာပဲခင်ဗျာ။ကျွန်တော်တို့မျှော်လင့်ထားတဲ့အစိုးရစီလက်ထက်မှာစီးပွားရေးတိုးတက်မတက်တော့မသိရပါ။ကုန်စင်းနှုန်းကတော့မြင့်တက်လာတာအမှန်ပါ။မြန်မာပြည်ကြီးစီးပွားရေးအလင်းမြန်တိုးတက်ပြောင်းလဲလာပြီးအိန္ဒိယနိုင်ငံများကိုကျော်တက်ချင်ပါတယ်။နိုင်ငံသားတိုင်းအစိုးရကိုအားကိုးမနေဘဲကိုယ်အားကိုယ်ကိုပြီးတက်နိုင်တဲ့ဘက်ကတစ်ပတ်တလန့်ကူညီကြရင်မကြခင်တိုးတက်ပြောင်းလဲလာမှာအမှန်ပါ။ကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားတွေကြားမှစီအောင်ဆုတောင်းလိုက်ပါခင်ဗျာ
။မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မတက်တော့မသိ။ကုန်စည်နှုန်းတွေကြီးမြင့်လာတာကတော့အမှန်ပဲလို့ရေးလာပြီးတော့ဒီတော်ရရှင်ကတော့ဒီအစိုးရကိုတိတ်ပြီးတော့အားကိုမနေပါနဲ့လို့ပြောလာပါတယ်။တော်ရရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်မှုကဘာများလိုအပ်နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပါ
။မြန်မာနိုင်ငံမှာဘာပဲလုပ်လို့ရှေ့ကအားကျိုးမှန်တက်လုပ်ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူဒေသနာထေချာလုပ်တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေသလိုတကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိန်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေးလာပြီးတော့အားနည်းချက်တွေကိုအပြေရှားအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ
်ရှေးကအလုပ်ပင်မဲ့လည်းနောက်ကနေပြီးတော့သူတေသနာလို့အားနည်းချက်ကိုတခြားရှာပြီးတော့ပြန်ပြီးတော့ပြင်ဆင်ဖို့အတွက်လိုအပ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ဦးမင်းမင်းအကြံပြုလာတာဖြစ်ပါတယ်ရှင်စစ်တပ်တွေမှာတပ်သားတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့စာရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်ချက်ကိုဝေမျှပေးချင်ပါတယ်။ဟိုတလောတော့ကလည်းအလားတူစာမျိုးတစ်စောင်ရရှိခဲ့လို့ကျမတို့မြန်မာပြည်ကပေးစာများရဲ့ကဏ္ဍကနေပြီးတော့ဖော်ပြပေးခဲ့ပါတယ်နော်။ဒီတစ်ခေါက်အစားကလည်းဒီတပ်တွေမှာလုံးတဲ့ပြည်ရဲ့သားနဲ့ကိုယ်စံနာနဲ့ကိုစစ်တပ်ကနေပြီးတော့အနားယူခွင့်မပေးပါဘူးဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါ
။ကျွန်တော်ကရုံနဲ့စစ်တနာကျုပ်လောက်ခံတပ်တက်ကတက်ချက်ကြီးအဆင်ရှိတဲ့သူပါ။တမရုံမှာတောင်းဝန်ထမ်းဆောင်ခဲ့တာစစ်သက်18နှစ်ရှိပါပြီ။ကျွန်တော်မှာကြုံလာတဲ့အခက်အခဲကြောင့်တက်ကနေထွက်ဖို့ကြိုးစားခဲ့ပါရယ်။တက်ထဲကိုဝင်တော့ကတမရုံကငါပေါင်းငါစစ်သက်10နှစ်ပြည့်လို့ရှိရင်တက်ထဲမှာမနေခြင်းလို့ရှိရင်ထွက်ခွင့်ပေးမယ်ဆိုတဲ့စာချုပ်နှစ်ခုချုပ်ဆိုထားခဲ့ပါရယ်။လက်တွေမှာဖြစ်မလာပါဘူး။လူခွင့်ချိုးဖောက်တာပဲဖြစ်ပါရယ်။အဲဒီနောက်မှာစစ်တပ်နဲ့ညှိပြီးတော့တရားဝင်ဆေးဘုတ်လုပ်ပြီးတော့တက်ကထွက်ဖို့ကြိုးစားခဲ့ပါရယ်။ရတဲ့နည်းနဲ့ထွက်တာပေါ့ဗျာ။ဒါပေမဲ့လည်းတမရုံကထွက်ခွင့်မပေးပြန်ဘူးဗျာ။တပ်မတော်မှာမပျော်ရွှင်လို့ထွက်ချင်တဲ့သူတွေကိုအတင်းကျပ်ချုံနှောင်ဖမ်းဆီးအရေးယူမှုတွေလှုပ်ဆောင်နေပါတယ်။ဒီစစ်သည်တွေဟာနိုင်ငံတော်ပုံကန်တာလည်းမဟုတ်ပါဘူး။လူသက်ဓမြတိုက်တာလည်းမဟုတ်ပါဘူး။အခုအရေးယူဖမ်းဆီးခံရတဲ့သူတွေကပင်စင်စားတွေနဲ့တက်ကထွက်ခွင့်ပြုပြီးတော့ခံစားခွင့်စားနေတဲ့သူတွေပါ။အားလုံးတနိုင်ငံလုံးဆိုရင်အယောက်400လောက်ရှိပါတယ်။အတင်းလိုက်ဖမ်းနေတော့ကြောက်လန့်ပြီးတော့တခြားနိုင်ငံတွေနေဆက်တွေတော်တဲ့တွေကိုပြေးကြတဲ့သူတွေများပါတယ်။စစ်သည်တချို့တော့တက်ကိုပြန်ပြီးတော့သတင်းပို့ကြပါတယ်။ဆိုလိုတာကတမရော်ပါမနေကျင်တော့တဲ့သူတွေကိုဘာလို့ထွက်ခွင့်မပေးကျင်တာလဲဒီစစ်သည်တွေကိုအရေးယူပြီးတော့ပြန်လဲတာဝန်ထမ်းဆောင်ခိုင်းမယ်ဆိုတော့သူမှစိတ်မှမပါတော့တာဘာအကျိုးရှိမှာလဲသူတို့ကိုထွက်ခွင့်ပြုလိုက်ရင်ရောတမရော်ကြီးကကွယ်ပြောက်သွားမှာမို့လို့လားတမရော်ကြီးကဲတွေကရောလက်အောက်ငယ်သားတွေပေါ်မှာတနာညှတာမှုမရှိတော့ဘူးလားဗျစစ်သက်10နှစ်ဆိုရင်တော့နိုင်ငံသားတဦးရဲ့တာဝန်ကျေပွန်ပြီလို့ထင်ပါတယ်တာဝန်ကျေတဲ့သူတွေဒီလိုမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်အင်အားလျော့ပါဆိုလို့ဆိုလို့ရှိရင်ဒီလူတွေကစိတ်မှမပါတော့တာနိုင်ငံတော်လစာရိတ်ခါဖြုံးတီးသလိုပဲဖြစ်နေပါပါအခုဆိုရင်ဖမ်းဆီးခံထားရတာတချို့စစ်သည်တွေဆိုရင်9လလောက်ရှိပါပြီကျွန်တော်တို့တွေဟာတပ်မတော်ကိုချစ်သလိုပဲတပ်မတော်မှာတာဝန်ချီခဲ့တဲ့စစ်သည်တွေပါဒီစစ်သည်တွေကိုဖမ်းဆီးချုပ်နှောင်ရေးယူမှုတွေမလုပ်ဖ ೇನೆ တပ်မတော်မှာထောက်ခွင့်ပြုရေးကိုလည်းတပ်မတော်အကြီးအကဲတွေကစဉ်းစားပေးစီလိုပါတယ်အနာဂတ်ဒီမိုကရေစီနိုင်ငံတော်ကြီးမှာဒီလိုမျိုးမဖြစ်သင့်တော့ဘူးလို့ယူဆပါတယ်အခုလိုမျိုးအတင်းအဓမ္မဖမ်းဆီးအရေးယူစစ်မှုပြန်ထမ်းဆိုတာကတော့စစ်ကြုံစနစ်ဇူကြီးလို့ပဲပြောရမှာပါဒလူရီလှုပ်လေတမရော်ရဲ့ဂုံတိတ်ခါညှွမ်းနှွမ်းလေပါတက်ထဲကိုဘယ်သူမှဝဉဉင်ကြတော့မှာမဟုတ်ပါဘူးဘာမှအပြစ်မလုပ်ဘဲနဲ့ထောင်ကြတာနဲ့သွားပြီးတော့တူနေပါလိမ့်မယ်တက်ကျုပ်ကြီးနဲ့တကွတမရော်ကြီးကဲတွေတနာကျင်လာသောအဖြစ်ကိုယ့်ရဲ့မိမိစစ်သည်တွေပေါ်မှာထွက်ခွင့်ပြုစီခြင်းပါလေခင်ဗျာအလေးနဲ့ကိုမြတ်တရားခံပါတယ
်ဒါကတော့စစ်တပ်မှာလှုပ်တဲ့ပြည့်ပြီမဲ့လေတမရော်ကထွက်ခွင့်မပေးထွက်ချင်နေတဲ့ဒီစစ်သည်တွေအကလုံးဒုက္ခရောက်ရပါတယ်ဆိုပြီးတော့တမရော်တွေကစစ်သည်တယောက်ဖြစ်ပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်နော်မြန်မာတိချစ်သောရရှင်တွေအတွက်မြန်မာတိချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြည့်သွားဖို့ရှိပါတယ်နော်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ဒေါ်ရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်။ဒီသချင်းလေးကသချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းသချင်းတစ်လို့ပြောလို့ရတဲ့သချင်းဖြစ်ပါတယ်။ဝိုင်းစုခိုင်တဲ့တည်ဆူထားတဲ့အချစ်နဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတပံမြတ်တာတွေလက်ဆောင်ပေးကြပါတယ်။ဒီတချင်းလေးကတော့ကွဲလွန်သူတေးရစီယာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကမေခလာတည်ဆူထားတဲ့တချင်းလေးဖြစ်ပါတယ်။မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တေးစီးရီးမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့ဒီတော့ကဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မေခလာတည်ဆူထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တဲ့ကတော့အချစ်နဲ့လွမ်းဆိုပြီးတော့ပြန်ပြီးတော့တည်ဆူထားပါတယ်နော်။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တည်ဆူထားတဲ့ဝိုင်းစုခိုင်တဲ့ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော
်အချစ်ဆိုရဘဝကိုပန်းစင်းတဲ့တလို့အချစ်ဆိုရဘဝကိုဖြည့်စည်တဲ့တဲ့အချစ်ကိုရင်ဒီမှာမြင်လို့ဘူးတဲ့
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။နိုင်လို့မေတ္တာကတိရင်ချာလို့ပြထွားတဲ့ချိန်သူပေးခဲ့ဒီလာတော့လောကကျေးဇူးမတင်နိုင်ဘူးကွယ်။မောထောင်ရောက်ချစ်တော်ထွက်ဆုံးမောဘဒတာတောင်ချမှုဆုံးမောရင်ခနိုင်လေးမမဝေးဘူးဆုံ
းအခုဆက်ပြီးထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာကယောဂါကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အသွားအလာကန့်သတ်တာတွေဆောင်ရွက်တာကြောင့်ဘယ်လ်ဂျီယံနဲ့နယ်သာလန်နယ်စပ်စည်းမျဉ်းပေါ်ကကမောက်ကမဖြစ်ရတဲ့ရွာလေးတစ်ရွာအကြောင်းပြောပြပါမယ်။ချက်သမရနိုင်ငံကသုတေသနပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာရေငုပ်တဲ့မျက်မှန်တွေကိုမျက်နှာဖုံးအခါအဖြစ်သုံးလို့ရအောင်တီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အသွားအလာကန့်သတ်တာတွေဆောင်ရွက်တာကြောင့်ဘယ်လ်ဂျီယံနဲ့နယ်သာလန်နယ်စပ်မြင်းပေါ်ကကမောက်ကမဖြစ်ရတဲ့ရွာလေးတစ်ရွာအကြောင်းပြောပြပါမယ်။ဘာရနာဆောဟာနယ်သာလန်ဘက်မှာရှိတဲ့ရွာလေးဖြစ်ပြီးဘယ်ရယ်ဟက်တော့ကတော့ဘယ်လ်ဂျီယံဘက်ကရွာလေးဖြစ်ပါတယ်။အရင်တုန်းကတော့ရွာလေးမှာစီးလေးတစ်ခုပဲခြားထားတာဖြစ်ပြီးနှစ်ဖက်စလုံးကရွာသားတွေလွတ်လွတ်လပ်လပ်သွားလာနိုင်ပါတယ်။အခုချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဘယ်လ်ဂျီယံဘက်ကသူ့နိုင်ငံအတွင်းနေထိုင်သူတွေကိုစားတော့နဲ့စီးဝါကလွဲရင်အပြင်မထွက်ရဘူးလို့ကန့်သက်လိုက်တဲ့အချိန်မှာနယ်သာလန်ဘက်ကရွာသားတွေကတော့သူတို့ဘက်ကဆိုင်းတွေကိုလွတ်လွတ်လပ်လပ်သွားခွင့်ရနေတာပါနယ်သာလန်ဘက်မှာဖွင့်ထားတဲ့ဆိုင်းတွေကိုဘယ်လ်ဂျီယံဘက်ခြမ်းကလူတွေကမြင်နေရပေမဲ့လည်းလာလို့မရပါဘူးဒီရွာလေးနဲ့ပတ်ဝန်းကျင်တစ်ခုလုံးဟာနယ်သာလန်နိုင်ငံအတွင်းမှာဖြစ်ပေမဲ့လည်း ဘယ်ဂျီယံအုပ်ချုပ်ခွင့်ရတဲ့နေရာ22ခုပါဝင်နေတာပါဗိုင်းရပ်စ်ကူးစက်မှုတွေပြင်းထန်နေချိန်မှာနေဆက်တွေအလုံးပိတ်ကုန်ပြီးအရင်တီထောင်တုန်းကပါဝင်ခဲ့တဲ့ရှန်ကန်စုံအဖွဲ့ဝင်နိုင်ငံအချင်းချင်းစစ်ဆေးပြီးမှလည်းဝင်ခွင့်ပြုနေပါတယ်အခုဒီရွာလေးမှာလည်းလမ်းသေးသေးလေးတွေအကုန်ပိတ်ထားလိုက်ပြီးစစ်ဆေးရေးဂိတ်ရှိတဲ့လမ်းမကြီးကနေသာဝင်ထွက်ခွင့်ပြုနေပါတယ်ခင်ဗျာ
မတ်လ30ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ Empire State အဆောက်အုံကြီးကိုဆေးရုံအရေးပေါ်ကားတွေမှာသုံးတဲ့အနီရောင်နဲ့အဖြူရောင်မီးလုံးတွေတက်ဆင်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုတိုက်ပွဲဝင်တယ်လို့ရှီတန်းကရင်ဆိုင်နေကြတဲ့ဆေးဝန်ထမ်းတွေနဲ့ဆရာဝန်တွေကိုဂုဏ်ပြုခဲ့ပါတယ်။ဆေးရုံကားကမီးလုံးလိုအဖြူနဲ့အနီတလဲစီလဲနေတာပါ။နယူးယောက်မြို့ဟာအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေအများဆုံးရှိနေတဲ့နေရာတစ်ခုဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာလူငယ်တွေအတွက်ယောဂလက္ခဏာတိတ်မပြင်းထန်ပေမဲ့လို့အသက်ကြီးသူတွေယောဂအခံရှိသူတွေအဖို့ကတော့နမိုးနီးယားလိုပြင်းထန်တဲ့အဆုတ်ရောင်ယောဂဖြစ်စေပြီးတော့အသက်သေဆုံးတဲ့အထိဖြစ်စေနိုင်ပါတယ်ရှင
်။ဖက်သမရနိုင်ငံကသုတေသနပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ချက်ရမှာရေငုပ်တဲ့မျက်မှန်တွေကိုညနေဖုံးအကာအဖြစ်သုံးလို့ရအောင်တီထွင်ဖန်တီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နှာခေါင်းစီးမျက်နှာဖုံးတွေရှားပါးနေချိန်မှာအကုန်ကြတက်တာတဲ့ရေငုပ်မျက်နှာဖုံးတွေကိုစစ်သုံးအဆင့်မြင့်ဆုံးစကားတက်ဆင်ပြီးမျက်နှာဖုံးအကာအဖြစ်သုံးလို့ရအောင်ဖန်တီးခဲ့ကြတာပါချက်ဤပညာတက္ကသိုလ်ကကျောင်းသားတွေကတီထွင်ခဲ့တာဖြစ်ပြီးတော့ဒီရေငုပ်မျက်နှာဖုံးကအမေရိကန်ဒေါ်လာ24ဒေါ်လာလောက်ပဲကျတင်တာဖြစ်ပါတယ်လူရေ10တန်းကျော်ရှိတဲ့ချက်သမရနိုင်ငံမှာနှာခေါင်းစီးမျက်နှာဖုံးတွေအလုံးလောက်ရဖို့အခက်အခဲဖြစ်နေတာပါဒီအတွက်တီထွင်သူတွေအဖွဲ့ကပြီးခဲ့တဲ့အပတ်အတွင်းမျက်နှာဖုံး 2200 ကိုပြောင်းလဲတီထွင်ခဲ့ပြီးတော့လာမယ့်သတင်းပတ်တွေအတွင်း 1000 ကျော်ထုတ်လုပ်ပေးမယ်လို့အဖွဲ့ခေါင်းဆောင်ကပြောပါတယ်ချက်သမရနိုင်ငံမှာယောဂကူးစက်တယ်လို့အတည်ပြုနိုင်သူ 2800 ကျော်ရှိပြီးတော့လူပေါင်း 4300 ကျော်ကိုစစ်ဆေးနိုင်ခဲ့ပါတယ်ယောဂကနေ 11 ယောက်ပြန်ကောင်းမွန်လာခဲ့ပြီးတော့လူ 18 ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
ခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရအောင်ပါရှင်။ကမ္ဘာတစ်လွှမ်းမှာ COVID-19 ကူးစက်ခံထားရသူတသန်း2,000,000တဲမှာအကြမ်းပြင်း25ရာခိုင်နှုန်းကအမေရိကန်ပြည်ထောင်စုမှာဖြစ်တယ်လို့ John Hopkins တက္ကသိုလ်ရဲ့စာရင်းတွေကဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာလာမဲ့သတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာထိတ်လန့်တုံ့လောက်ဖွယ်ကောင်းတဲ့အခြေအနေမျိုးနဲ့ကြုံရနိုင်တယ်လို့အမေရိကန်ကျန်းမာရေးဆိုင်ရာထိတ်တန့်တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာသတိပေးပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 3,200 ကျော်ရှိနေပြီးသေဆုံးသူက 9,000 ကျော်သွားပါပြီ။ဒါပေမဲ့လည်း COVID-19 ကပ်ဘေးကြောင့်သေဆုံးမှုက 3,000 ကနေ 2,400 ထိရောက်နိုင်တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။တကယ်ပါလို့အတိုင်းတာရဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကတသန်း 2,000 ကျော်အထိရောက်ရှိလာပြီးလူပေါင်း 6,000 ခွဲကျော်အသက်ဆုံးရှုံးထားရပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 3,300 ကျော်နဲ့ကမ္ဘာမှာ COVID-19 ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံကတော့နိုင်ငံတော်အသွားအလာကန့်သတ်မှုကို15ရက်ထပ်တိုးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လာမယ့်မြန်မာရိုးရာတကြံပွဲတွေမှာလူစုလူဝေးမလုပ်ဖို့ကျမရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ရန်ကုန်မြို့မှာမန္တပ်ဆောက်တာရေပတ်တာမလုပ်ဖို့အာဏာပိုင်တို့ကလိုက်လံအသိပေးနေပါတယ်။မန္တလေးမှာလည်းတကြံကာလအတွင်းစီးပွားရေးလုပ်ငန်းတွေနဲ့အသွားအလာကန့်သတ်တမ်းမြစ်ကြောင်းမန္တလေးတိုင်းဆွေရက်ကပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ထားပါတယ်။တနင်္လာနေ့မနေ့ကင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလုံးမှာယာယီရက်ဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOE အစီအစဉ်တွေကိုအပိနာဆင်တဲ့အတွက် VOE Wine.2 Wine.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.